Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရှင်များခင်ဗျာ View American အတန်ကနေ2024ခုနှစ်အောက်တိုဘာလ17ရက်တောက်ကြညာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ 10:00 Washington DC မြို့တော်ကနေစတင်နေပါပြီ။ Lightometer 3251 အပြင် View ရဲ့ Facebook website နဲ့ YouTube တို့ကနေလည်းတစ်ချိန်တည်းထုတ်လွှင့်ခြင်းအတွင်းတက်ရိုက်နားဆင်ကြည့်ရှုနိုင်ပါပြီ။ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမြင့်ပါ
။မင်္ဂလာညချမ်းပါရှင်ဘေးရပေါင်းကကင်းဝေးကြပါစေ။ကျွန်မခင်ဗျူထွေးပါမြန်မာပြည်သူတွေငြိမ်းချမ်းရေးအတွက်ဝိုင်းဝန်းကြိုးပမ်းပေးကြဖို့ကုလသမဂ္ဂအထွေထွေမှုချုပ်အန်တိုနီယိုဂူတာရက်စ်ကအာဆီယံခေါင်းဆောင်တွေနဲ့တွေ့ဆုံချိန်မှာတိုက်တွန်းသွားပါတယ်။နောက်အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဂူတာရက်စ်ကလည်းဒီကမှချင်းအန်တိုနီဘလင်ကန်ကလည်းဒီမြန်မာနိုင်ငံမှာအကြမ်းဖက်မှုတွေရပ်တန့်ဖို့အတွက်စစ်ကောင်စီကိုတိုက်တွန်းပါတယ်။နောက်ဒီနှစ်ငြိမ်းချမ်းရေးနိုဘယ်ဆုကိုတော့ဂျပန်နိုင်ငံကနျူကလ িয়ার လက်နက်စန့်ခြေလှုပ်ရှားမှုအဖွဲ့နီဟွန်ဟီဒန်ဂျိုကရရှိသွားပါတယ်။ဒီလိုနောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့အတူပြောပြပါမယ်ရှင်။
ဟုတ်ကဲ့ပါမခင်ကြည့်တို့ရေအခုလိုသတင်းတွေအပြီးမှာတော့ဒီညစိတ်ဝင်စားဖို့အကောင်းဆုံးသတင်းပေးဖို့ချက်တွေထဲမှာဆိုရင်စစ်တပ်လေကြောင်းတိုက်ခိုက်မှု9လအတွင်း800ကျော်အထိပြင်းထန်လာတာမှာလေရင်စီပြိပင်းလှုပ်ရှားသူက
ဒီလိုမျိုးအရန်ကိုစိုးဝါတဲ့ဒီစစ်တပ်ရဲ့ဒီလေကြောင်းတိုက်ခိုက်မှုတွေကျွန်တော်ရပ်တန့်ဖို့အတွက်အရေးတကြီးလိုအပ်နေတယ်ပေါ့နော်ဒါတွေကိုရပ်တန့်နိုင်ဖို့ဆိုရင်ပထမဆုံးကျွန်တော်စစ်တပ်ရှိရောက်ရှိနေတဲ့လေရင်စီချက်တောက်ရေးကအရန်အရေးကြီးရယ်ပေါ့နော်
Now MNDA ကိုကန့်တက်အနေနဲ့ခွင့်ပြုချက်မရှိပဲပြင်ပအင်အားစုတွေနဲ့မဆက်ဆံဖို့အထိဘာလို့ထုတ်ပြန်လာတာပါလဲ Now American က Florida မှာမုန်တိုင်းတွေပြင်းထန်နေတာကြောင့်ထိခိုက်သေဆုံးပျက်စီးမှုနောက်ဆုံးဘယ်လိုရှိပါလဲအခုလိုသတင်းလွှာတွေအပြီးမှာတော့တောက်ကြညာပတ်စင်ကဏ္ဍတွေဖြစ်တဲ့မြို့သမီးကဏ္ဍနောက်သိပ္ပံနဲ့ဤပညာနောက်သုဒ္ဓဆိုရင် American တခွင်တွေကိုနောက်ဆင်ကြည့်ရှုရဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တဲရောက်သတင်းတွေကိုမက်ခင်ဖြူထွေးနဲ့ပဲပြောပြပေးပါမယ်ခင်ဗျာ
မြန်မာပြည်သူတွေငြိမ်းချမ်းရေးအတွက်နိုင်ငံတွေအားလုံးကဝမ်းဝုံချိုးပန်းပေးကြဖို့ကုလသမဂ္ဂအထွေထွေမှုချုပ်အန်တိုနီယိုဂူတာရက်စ်ကအာဆီယံခေါင်းဆောင်တွေနဲ့တွေ့ဆုံချိန်မှာတိုက်တွန်းလိုက်ပါတယ်။မြန်မာအပါဝင်ကမ္ဘာတဝံပြည်ပခန့်တွေပိုးပြီးတော့ကြီးထွားလာနေတာကိုထောက်ပြပြီးတော့ငြိမ်းချမ်းရေးဟာအရင်ကထက်မဖြစ်မနေလိုအပ်လာနေပြီလို့ဒီလာအိုနိုင်ငံဖီယန်ချမ်းမြို့မှာသူကပြောဆိုခဲ့တာပါ။
The people of Myanmar need peace. And I call on all countries to leverage their influence towards an inclusive political solution to the conflict.
ငြိမ်းချမ်းမှုလိုအပ်နေတဲ့မြန်မာပြည်သူတွေအတွက်နိုင်ငံအားလုံးအနေနဲ့မြန်မာနိုင်ငံအပေါ်နားချနိုင်မှုကိုတုံ့ပြန်အားလုံးပါဝင်တဲ့နိုင်ငံရေးနည်းအရာအဖြေရှာဖို့နဲ့မြန်မာပြည်သူတွေနဲ့ထိုက်တန်တဲ့ငြိမ်းချမ်းတဲ့အနာဂတ်ရအောင်ဆောင်ရွက်ပေးဖို့တောင်းဆိုပါတယ်လို့အထွေထွေမှုချုပ်အန်တိုနီယိုဂူတာရက်စ်ကအာဆီယံခေါင်းဆောင်တွေကိုပြောကြားခဲ့တာဖြစ်ပါတယ်အကြံဖတ်မှုတွေထိုးလာနေတဲ့မြန်မာနိုင်ငံရဲ့အခြေအနေဟာရှုပ်ထွေးတဲ့လမ်းကြောင်းပေါ်မှာရောက်နေတယ်လို့လည်းကုလသမဂ္ဂအထွေထွေမှုချုပ်ကပြောပါတယ်။လူသားချင်းစာနာမှုအခြေအနေဆူဆူဝါးဝါဆုပ်ယုပ်ကျဆင်းနေပြီးနိုင်ငံလူဦးရေရဲ့သုံးပုံတစ်ပုံလူသားချင်းစာနာမှုအကူအညီတွေလိုအပ်နေတယ်လို့တန်းနဲ့ချီတဲ့ပြည်သူတွေဟာအိုးအိမ်ဆုံးခွာထွက်ပြေးနေရတယ်ဆိုတာကိုလည်းကုလသမဂ္ဂအထွေထွေမှုချုပ်အန်တိုနီယိုဂူတာရက်စ်ကထောက်ပြပြောဆိုခဲ့ပါတယ်။ရိုဟင်ဂျာဒုက္ခသည်တွေအစုလိုက်ပြုံလိုက်နေရဆွန့်ခွာခဲ့ရတာ9နှစ်ကျော်လာခဲ့ပြီမဲ့ရိုဟင်ဂျာရဲ့ရေရှည်တည်တံ့တဲ့အဖြေတစ်ခုရဖို့လည်းအလံဝင်နေသေးတယ်လို့သူကထည့်ပြောသွားပါတယ်။မြန်မာအပါဝင်ယူကရိန်းဆူဒန်နဲ့အရှေ့လယ်ပိုင်းဒေသပြိပက္ခတွေချာမှာလူတွေအထူးဒုက္ခရောက်ရတဲ့အကြောင်းကိုပြောဆိုရင်ငြိမ်းချမ်းရေးမရှိမဖြစ်လိုအပ်နေပြီဆိုတာကိုပြောဆိုခဲ့တယ်လို့ဂါဇာအချက်တဲဟာသူအတွင်းမှုချုပ်အဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့ကာလတလျှောက်အဆိုးဝါးဆုံးဖြစ်တယ်လို့အာဆီယံထိပ်သီးဆွေးနွေးပွဲကျင်းပနေတဲ့လာအိုနိုင်ငံဗီယန်ချင်းမြို့တော်မှာပြောကြားသွားတာဖြစ်ပါတယ်ရှင်။
ဒီအာဆီယံထိပ်သီးဘွဲ့ကနေပဲမြန်မာမှာအကြမ်းဖက်မှုတွေရပ်တန့်ဖို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးကလည်းစစ်ကောင်စီကိုတောင်းဆိုလိုက်ပါတယ်မြန်မာနိုင်ငံပါဝင်ဘယ်နေရာမှာမဆိုပြည်သူတွေကိုယ်တိုင်လွတ်လပ်တဲ့အနာဂတ်ဖော်ဆောင်နိုင်ရေးကိုအားပေးနေတယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးအန်တိုနီဘလင်ကန်ကပြောလိုက်တာပါမြန်မာနိုင်ငံပုံမှန်ငြိမ်းချမ်းပြီးအားလုံးပါဝင်နိုင်တဲ့အနာဂတ်ဒီမိုကရေစီနိုင်ငံတည်ဆောက်နိုင်ရေးအမေရိကန်ကအရှိန်မြင့်ကြိုးပမ်းနေပါတယ်လို့လည်းလောက်ဆိုင်ငယ်ပြည်ချမ်းမြို့မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာဝန်ကြီးဘလင်ကန်ကအခုလိုပြောလိုက်ပါတယ
် We're intensifying our effort to chart a more peaceful, inclusive, democratic future for Myanmar and address the DPRK's dangerous and destabilizing
မြန်မာနိုင်ငံဒီမိုကရေစီအရေးအမေရိကန်ပြည်ထောင်စုရဲ့ပံ့ပိုးကြိုးပမ်းမှုတွေကိုပြောကြားခဲ့တယ်လို့မြောက်ကိုရီးယားရဲ့ဒေတာအတွင်းချင်းချောက်မှုတွေကိုရှုတ်ချသွားပြီးအင်ဒိုပစိဖိတ်ဒေတာမှာလွတ်လပ်စွာရေချောင်းလေချောင်းတောလာမှုတွေရှိဖို့နဲ့ကုန်သွယ်ရေးနဲ့ရေကြောင်းတွာလာမှုတွေမှာအရေးပါတဲ့ထိုင်ဝမ်ကျွန်းဆွယ်တစ်လျှောက်တည်ငြိမ်မှုရှိရေးဆက်အားပေးလှုပ်ဆောင်သွားမယ်ဆိုတာတွေကိုသတင်းစာရှင်းလင်းပွဲမှာဝန်ကြီးဘလင်ကန်ကပြောသွားခဲ့တာပါသတင်းစာရှင်းလင်းပွဲမဟုတ်ခင်အာဆီယံခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးခဲ့တဲ့ကောင်ကလည်းအရှိတောင်အရှာနိုင်ငံများအဖွဲ့အာဆီယံအရေးပါမှုကိုဆက်လက်အားပေးထောက်ခံသွားမယ်လို့ ပြောခဲ့ပြီးမြန်မာအရေးနဲ့ပတ်သက်လို့မြန်မာအပါအဝင်နိုင်ငံတချို့ဟာကုလသမဂ္ဂနဲ့အာဆီယံအခြေခံမှုတွေကိုချိုးဖောက်နေတယ်လို့နိုင်ငံခြားရေးဝန်ကြီးဘလင်ကန်ကထောက်ပြသွားခဲ့ပါသေးတယ်။ဒါအပြင်မြန်မာငြိမ်းချမ်းရေးအတွက်အာဆီယံဘုတ်သဘောတူညီချက်၅ရပ်ကိုအမေရိကန်ကထောက်ခံကြောင်းပြောပြီးဒါရီမကအကြမ်းဖက်မှုတွေအဆုံးသတ်ဖို့အားလုံးပါဝင်တဲ့တွစ်ဆုံဆွေးနွေးပွဲလုပ်ဖို့ပါနိုင်ငံခြားရေးဝန်ကြီးဘလင်ကန်ကတောင်းဆိုခဲ့ပါသေးတယ်ခင်ဗျာ
။စစ်တပ်အာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာလွတ်လပ်တဲ့ရွေးကောက်ပွဲတရက်ကျင်းပမယ်ဆိုတာလက်ရှိအခြေအနေမှာတော့ဘလို့မှမဖြစ်နိုင်ဘူးလို့အမေရိကန်နိုင်ငံခြားရေးဌာနရာဇဝတ်မှုဆိုင်ရာတရားမျှတမှုရရှိရေးအကျိုးဆောင်သံအမတ်ကြီးBeth Van Scott ကဒီကနေ့ပဲပြောဆိုလိုက်ပါတယ်မြန်မာနိုင်ငံမှာရက်ဆက်တဲ့ကျူးလွန်ခံရမှုတွေအတွက်တရားမျှတမှုရရှိရေးထိုင်းနိုင်ငံကိုဒီအောက်တိုဘာလ4ရက်နေ့ကနေ9ရက်နေ့အထိသွားရောက်ခဲ့တဲ့အကျိုးဆောင်သံအမတ်ကြီး Scott ရဲ့ထိုင်းနိုင်ငံခီးစဉ်နဲ့ပတ်သက်ပြီးတော့ဒီကနေ့ online သတင်းစာရှင်းလင်းပွဲအတွင်းမှာပြောကြားသွားခဲ့တာပါမြန်မာနိုင်ငံအတွင်းဒင်တာလူတိုင်းလူလူမှာလက်နက်ကင်ပြီးပခတွေဖြစ်နေတာကြောင့်ဒီလိုအခြေအနေအောက်မှာရွေးကောက်ပွဲစီစဉ်ကျင်းပမယ်ဆိုတာတွေးကြည့်ဖို့ခက်တယ်လို့မြတ်တဲ့ရွေးကောက်ပွဲတွေဘလို့မှမဖြစ်နိုင်ဘူးလို့တမ်မတ်ကြီးစကတ်ကပြောကြားသွားပါတယ်။အင်းဒီချင်းမဟာမိတ်တရုတ်နိုင်ငံရဲ့အကူအညီနဲ့မြန်မာနိုင်ငံမှာရွေးကောက်ပွဲတွေကျင်းပဖို့စစ်ကောင်စီကပြင်ဆင်နေတာဟာသူတို့အတွက်တရားဝင်မှုဖန်တီးဖို့လှုံ့ဆော်နေတာလို့လည်းတမ်မတ်ကြီးကပြောပါတယ်။တမ်မတ်ကြီးစကတ်ကမြန်မာနိုင်ငံမှာရိုဟင်ဂျာမွတ်စလင်တွေခွဲခြားဖိနှိပ်ခံရတဲ့အခြေအနေတွေအပါအဝင်မြန်မာစစ်တပ်ကျူးလွန်တဲ့အကြမ်းဖက်မှုတွေအတွင်ထိခိုက်ခဲ့ရသူတွေအတွက်တရားမျှတမှုရရှိစေဖို့နဲ့တာဝန်ခံမှုရှိရေးအတွက်သက်ဆိုင်သူတွေနဲ့ထိုင်းနိုင်ငံမှာတွေ့ဆုံမိပြန်ခဲ့ပါတယ်။သူရဲ့ခီးစဉ်အတွင်းထိုင်းဆိုရတာဝန်ရှိသူတွေလူခွင့်ရေးလှုပ်ရှားသူတွေအရက်ဖက်လူမှုအဖွဲ့တွေပညာရှင်တွေလူသားချင်းစာနာမှုအကူအညီပေးနေသူတွေအပြင်တန်တမန်အတိုင်းဝိုင်းနဲ့ဒီနိုင်ငံဆောင်ကမိဖက်အဖွဲ့အစည်းတွေနဲ့လည်းတွေ့ဆုံခဲ့တယ်လို့တမ်မတ်ဂျီစကတ်ကပြောပါတယ်မြန်မာနိုင်ငံအတွင်းအကြမ်းဖက်မှုတွေထပ်မဖြစ်အောင်ရှောင်ရှားနိုင်ဖို့နဲ့ကျူးလွန်ခံရသူတွေအတွက်တရားမျှတမှုနဲ့တာဝန်ခံမှုရရှိကြိုးပမ်းမှုတွေမှာအမေရိကန်ကဆက်လက်အားပေးကူညီသွားမှာဖြစ်တယ်လို့မြန်မာနိုင်ငံအတွင်းတည်ငြိမ်မှုစီးလုံးညီညွတ်မှုတရားမျှတမှုနောက်ဒီမိုကရေစီရရှိရေတို့အတွက်ကြိုးပမ်းအားထုတ်နေကြတဲ့သူတွေမြန်မာနိုင်ငံသားတွေနဲ့အတူအမေရိကန်ကတသားတည်းရပ်တည်နေတဲ့အကြောင်းနဲ့ဆက်ပြီးတော့လည်းရပ်တည်သွားမှာဖြစ်တယ်လို့တမ်မတ်ဂျီစကတ်ကဒီကနေ့ online သတင်းစာရှင်းလင်းပွဲမှာအလေးပေးပြောဆိုခဲ့ပါတယ်ရှင်
အခုလိုအချိန်မှာမြန်မာပြည်တပ်ကပြစ်ခတ်ဖမ်းဆီးလို့ဘင်္ဂလားဒေ့ရှ်တအူးသေဆုံးပြီး50ကျော်ဖမ်းခံခဲ့ရတယ်လို့ဘင်္ဂလားဒေ့ရှ်ဘက်ကပြောလိုက်ပါတယ်။မြန်မာပြည်ပိုင်နယ်ထက်လမ်းမရောက်သွားတဲ့ဘင်္ဂလားဒေ့ရှ်ငါးဖမ်းဆက်လေတွေကိုမြန်မာပြည်တပ်ကပြစ်ခတ်ဖမ်းဆီးလို့လူတအူးသေဆုံးပြီးဒါဇင်နဲ့ချီဖမ်းခံခဲ့ရတယ်လို့ဘင်္ဂလားဒေ့ရှ်အစိုးရကပြောလိုက်တာပါ။အိန္ဒိယနှစ်နိုင်ငံရေနယ်နိမိတ်ပိုင်းခြားထားတဲ့နတ်မြစ်ဝါကစိတ်မာတင်ဂျွန်နီဘိုဒူးနီကငါးဖမ်းနေကြတဲ့ဘင်္ဂလားဒေ့ရှ်ငါးဖမ်းလေ6စီးဟာပင်လေရည်စည်းတန်နေတဲ့အချိန်မှာမထင်မှတ်ပဲမြန်မာရေပိုင်နဲ့ထဲကိုရောက်သွားခဲ့တာမှာမြန်မာရေတပ်ကတိုက်ခိုက်လို့အသက်60အရွယ်မျိုးသားတူသေဆုံးပြီးနောက်ထပ်59ဦးထိဖမ်းခံခဲ့ရတယ်လို့ဘင်္ဂလားဒေ့ရှ်အစိုးရကပြောပါတယ်မြန်မာဘက်ကအခုလူလုံရက်ကိုတန်တမန်ကြီးကကန့်ကွက်ထားပြီးအခုလိုမလူလားတဲ့လူရက်မျိုးတွေနောက်ထပ်မဖြစ်အောင်ရှောင်ရှားနိုင်မဲ့နည်းလမ်းတွေကိုလည်းချက်ချင်းရေးယူဆောင်ရွက်ဖို့မြန်မာကိုတိုက်တွန်းခဲ့ကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဌာနကထုတ်ပြန်ကြေညာခဲ့ပါတယ်ဘင်္ဂလားဒေ့ရှ်ကန်ဂျီဆောင်တပ်ဖွဲ့ရဲ့ဂျာဝင်မှုကြောင့်ဖမ်းဆီးထားတဲ့၅ဖမ်းသမားတွေကိုတော့မြန်မာဘက်ကပြန်လွှတ်ပေးခဲ့တယ်လို့လည်းကြေညာချက်ကဖော်ပြခဲ့ပါတယ်ခင်ဗျာ
။ VOA American တဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိ5မီတာ32 kHz 9383ညနဲ့9383ည5မီတာ51 kHz 5885တို့ဖြင့်စနေတနေ့မှာ9မီတာ190 kHz 1505ကနေပြန်ထုတ်လွှင့်ပေးနေပါတယ်ရှင
်။တောက်ကြံနေညတွင်နောက်ဆုံးရသတင်းတွေကိုဆက်ပြီးတော့ပြောပြပေးပါမယ်ရှင်။2024ခုနှစ်အတွက်နိုဘယ်ငြိမ်းချမ်းရေးဆုကိုတော့ဂျပန်နိုင်ငံကနျူကလ িয়ার လက်နက်စန့်ကျင်ရေးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ Nihon Hidan Joe ကရရှိသွားပါတယ်။ကိုယ်တိုင်အနုမြူဘုံတံကနေလွတ်မြောက်ခဲ့ကြသူတွေကိုယ်တိုင်ကမ္ဘာမှာနျူကလ িয়ার လက်နက်ပပြအောင်ကြိုးပမ်းခဲ့ကြတာကိုဂုဏ်ပြုတာဖြစ်တယ်လို့နော်ဝေးနိုဘယ်ကော်မတီရဲ့ဥက္ကဋ္ဌ AN1 Freeness ကပြောပါတယ
် This grassroots movement of atomic bomb survivors from Hiroshima and Nagasaki also known as Hibakusha is receiving
Hiroshima နဲ့ Nagasaki မြို့ကြီးတွေကိုအမေရိကန်ကအနုမြူဘုံရဲတိုက်ခိုက်တဲ့အချိန်မှာမသေးဘဲအသက်ရှင်ကြံရစ်ခဲ့သူတွေနဲ့ဖွဲ့စည်းထားတဲ့ဟီဘာကူရှာအဖွဲ့ကသူတို့ကိုယ်တိုင်ကြုံတွေ့ခဲ့ရတာတွေကိုတက်တည်ပြရပြီးကမ္ဘာကြီးမှာနျူကလ িয়ার လက်နက်တွေမရှိတော့အောင်နဲ့ဒီလက်နက်မျိုးတွေနောက်ထပ်ဘယ်တော့မှမသုံးကြတော့အောင်ကြိုးပမ်းခဲ့တာတွေအတွက်နိုဘယ်ငြိမ်းချမ်းရေးဆုပေးတာဖြစ်တယ်ဆိုပြီးတော့နော်ဝေးနိုဘယ်ဆုရွေးချယ်ရေးကော်မတီဥက္ကဋ္ဌကပြောဆိုခဲ့တာဖြစ်ပါတယ် နာကျင်ထိခိုက်ခဲ့တဲ့အဖြစ်ဆိုးကြီးတွေကိုကြုံခဲ့ရပေမဲ့လို့ပင်ပင်ပန်းပန်းရင်းနှီးပိတ်ဆက်ခဲ့ရတဲ့အတွေ့အကြုံတွေကိုအသုံးချပြီးမျှော်လင့်ချက်ကိုတိဆောက်ခဲ့ကြတဲ့သူတွေ၊ငင်းရဲဖြစ်စဉ်တွေမှာပူပေါပါဝင်ခဲ့ကြတဲ့သူတွေအနှွင့်မြူဘုံနံကြားအသက်မသေးပဲခြံခဲ့သူအားလုံးကိုဂုဏ်ပြုတာဖြစ်ပါတယ်လို့လည်းသူကပြောဆိုသွားပါတယ်။ငင်းရဲနဲ့ပြန်လည်တင့်မြတ်ရေးအတွက်တိုက်ပွဲဝင်ကြိုးပမ်းရမှာဆန္ဒနမူနာထားရမယ့်သူတွေနဲ့အဖွဲ့အစည်းတွေကိုနိုဘယ်ငင်းရဲဆုရွေးချယ်ချီးမြှင့်တာဖြစ်တယ်လို့ဆုရွေးချယ်ရေးကော်မတီကကြေညာထားတာပါ။မြောက်ကိုရီးယား၊အီရန်၊ရုရှားနဲ့တို့ရဲ့ဒီနျူကလ িয়ার ရန်တွေကိုစိုးရိမ်နေရတဲ့အချိန်မှာပဲအခုလိုနျူကလ িয়ার လက်နက်ပပျောက်ရေးကြိုးပမ်းနေတဲ့အဖွဲ့ကိုနိုဘယ်ငင်းငယ်ရေးစုချီးမြှင့်တာလည်းဖြစ်ပါတယ်။ဒီငင်းငယ်ရေးစုတမိုင်းမှာကတော့1900ခုနှစ်နောက်ပိုင်းမြန်မာနိုင်ငံကဒေါအောင်ဆန်းစုကြည်အပါအဝင်နိုဘယ်ငင်းငယ်ရေးစုရှင်၅ဦးကတော့စုပေးပွဲအခမ်းအနားကိုလူကိုယ်တိုင်တက်ရောက်နိုင်ခြင်းမရှိပါဘူးရှင်
။အမေရိကန်မှာတော့ပြင်းထန်တဲ့မုန်တိုင်းတွေကြောင့်သေဆုံးသူ၁၀ချီတိုးလာနေတယ်လို့သတင်းတွေထွက်နေပါတယ်။အမေရိကန်ပြည်တော်စုဖလော်ရီဒါပြည်နယ်နဲ့ပိုရူးနဲ့ညကဝင်ရောက်တိုက်ခိုက်ခဲ့တဲ့ဟာရီကိန်းမွန်တိုင်းမီလ်တန်ကြောင့်သေဆုံးသူဦးရေက14ယောက်ထက်မနည်းကိုရှိနေပါတယ်။ဟာရီကိန်းမွန်တိုင်းနဲ့အတူလေဆင်နှာမောင်းတွေပါတိုက်ခိုက်ခဲ့တာကြောင့်ထိခိုက်ပျက်စီးမှုပမာဏတွေကိုသက်ဆိုင်ရာကစန့်စစ်နေကြပါတယ်။ဟာရီကိန်းပြင်းအားဆင့်သုံးတဲ့ဖလော်ရီဒါပြည်နယ်ကိုဝင်တိုက်ခဲ့တဲ့မွန်တိုင်းကြောင့်အဆောက်အဦတွေပျက်စီးသစ်ပင်တပ်တိုင်တွေကျူးကျခဲ့ပြီး3သန်းထက်မနည်းလက်စစ်တအားပြတ်နေပါတယ်။မုန်တိုင်းနဲ့အတူလေဆင်နှာမောင်းသုံးတာစင်ထက်မနည်းလဲဝင်ရောက်ခဲ့တာကြောင့်ပျက်စီးမှုတွေကပြင်းထန်ခဲ့တာပါမုန်တိုင်းကြောင့်ထိခိုက်ပျက်စီးခဲ့တဲ့မြို့တွေထဲမှာမြန်မာနယ်ပွားမိသားစုဒါဇင်နဲ့ချီနေထိုင်တဲ့ဆရာဆူတာမြို့လည်းပါဝင်ပါတယ်ခင်ဗျာ
လက်ဘလုံနိုင်ငံတောင်ပိုင်းမှာကုလသမဂ္ဂငြိမ်းချမ်းရေးတပ်ဖွဲ့စခန်းကဒီလုံခြုံရေးမျှော်စင်တစ်ခုကိုအစ္စရေးစစ်တပ်ကပစ်ခတ်ခဲ့တာကြောင့်ကုလသမဂ္ဂဝန်ထမ်း2ဦးဒဏ်ရာရခဲ့တယ်လို့ကုလသမဂ္ဂသတင်းရင်းမြစ်ကပြောပါရယ်အစ္စရေးကလက်ဘနွန်မှာဟက်စ်ဘိုလာတွေကိုထိုးစစ်ဆင်နေတာနဲ့အမျှကုလသမဂ္ဂငြိမ်းချမ်းရေးတပ်ဖွဲ့တွေရှိနေတဲ့နေရာတွေကိုပါတိုက်ခိုက်ခံရတာဟာဒီကနေ့နဲ့ပါဆိုရင်တော့3ရက်မြောက်ရှိပြီလို့လည်းပြောပါရယ်အစ္စရေးနဲ့ဟက်စ်ဘိုလာတပ်ဖွဲ့အကြားပြီးခဲ့တဲ့နှစ်အောက်တိုဘာလပြည်ပခါတွေစတင်ခြင်းကစလို့လက်ဘနွန်မှာတပ်ဖြတ်ခံရတဲ့ကုလသမဂ္ဂစေဝင်ထမ်းနဲ့အရေးပေါ်ကူညီကယ်ဆယ်ရေးဝန်ထမ်းတရားကျော်ရှိနေပြီလို့လည်းလူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံ OHCHR ပြောခွင့်ရရာဗီနာရှမ်ဒန်ဆာနီကဒီကနေ့ဒီဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပတဲ့ကုလသမဂ္ဂသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။ဘယ်တော့ကဘယ်နေရာမှာတည်ဆုံခဲ့တဲ့သူတွေဖြစ်တယ်ဆိုတဲ့အသေးစိတ်ကိုတော့သူကမပြောပါဘူးရှင်။
ယူကရိန်းသမ္မတကတော့ယူကရိန်းစစ်ပွဲကိုထောက်ခံမှုရဖို့ဥရောပကိုခီးထွက်ခဲ့ပါပြီ။သမ္မတဗလိုဒီမီယာဇယ်လန်စကီဟာသူ့ရဲ့ဒီခီးစဉ်တွင်ဒီနေ့ပိုဟမ်မင်းကြီးဖရန်စစ်နဲ့ဗန်တီကန်နန်းတော်မှာတွေ့ဆုံပါတယ်။ပြီးခဲ့တဲ့နေရာဒီကအီတလီတောင်ပိုင်းမှာကျင်းပခဲ့တဲ့ G7 ထိပ်သီးစည်းဝေးပွဲမှာသူတို့နှုတ်တွေ့ဆုံခဲ့ပြီးအခု၄လအတွင်းဒုတိယကြိမ်မျက်နှာချင်းဆိုင်တွေ့ဆုံကြတာလည်းဖြစ်ပါတယ်။သမ္မတဇယ်လန်စကီဟာမနေ့ကပဲအီတလီနိုင်ငံဝန်ကြီးချုပ်ဂျော်ဂျီယာမလိုနီနဲ့အီတလီနိုင်ငံရောမမြို့မှာပူးတွဲသတင်းစာရှင်းလင်းပွဲလုပ်ခဲ့သလိုဒီထိန်နဲ့ပြည်내ခေါင်းဆောင်တွေအပြင်မြောက်အတလန်တိတ်စာချုပ်ဖွဲ့နေတူအကြီးအကဲနဲ့လည်းတွေ့ဆုံဆွေးနွေးခဲ့ပါတယ်။မဟာမိတ်တွေအနေနဲ့စီးရီးအကူအညီတွေဆက်ပြီးပေးအပ်ဖို့နဲ့ယူကရိန်းကိုပံ့ပိုးပေးထားတဲ့တာဝန်ပစ်ဒုံးကျည်တွေကိုရုရှားပိုင်နဲ့တဲအထိပြစ်ခတ်ခွင့်ပေးဖို့အမေရိကန်နဲ့ပြည်ထိန်ကိုသမ္မတဇယ်လန်စကီကတိုက်တွန်းခဲ့တဲ့ကြောင်းလဲနေတူးဖွဲ့အကြီးအကဲမက်ရူထက်ကပြောပါတယ်။တစ်ချိန်တည်းမှာပဲမနေ့ညပိုင်းယူကရိန်းတောင်ပိုင်းအိုဒီဆာဒေသမှာရုရှားရဲ့တိုက်ခိုက်မှုတွင်စီးပွားရေးဆောင်တစ်ခုထိမှန်ပြီး16နှစ်အရွယ်မိန်းကလေးတူပါဝင်လူ၄ဦးသေဆုံးခဲ့ရတယ်လို့ဒေသအုပ်ချုပ်ရေးမှူးကပြောပါတယ်ခင်ဗျာ The American တရဲ့ October 17ရက်တောက်ကြညာသတင်းတွေကိုမခင်ပြူထွင်းနဲ့ပြပြပေးခဲ့တာပါအခုတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ချက်တွေဆက်တိုက်ပါပထမဆုံးကတော့မြန်မာစစ်တပ်လေကြောင်းတိုက်ခိုက်မှု9လအတွင်း800ကျော်အထိပြင်းထန်လာတာပါ2014ခုနှစ်မေလကနေ August လအထိစစ်တပ်ကလေကြောင်းတိုက်ခိုက်မှု800ထက်မနည်းလုပ်ခဲ့ပြီးအရသာပြည်သူ450ကျော်သေဆုံးခဲ့တယ်လို့လေကြောင်းတိုက်ခိုက်မှုကိုလေ့လာနေတဲ့ညလင်းသစ်သုတေသနအဖွဲ့ကပြောလိုက်ပါတယ်အခုလိုစစ်တပ်ရဲ့ရက်စက်တဲ့လုပ်ရက်တွေကိုတားဆီးနိုင်အောင်ဆောင်ရွက်နေတယ်လို့အမေရိကန်ဆိုရကတော့ပြောထားပါတယ်။ရန်ကုန်ကပေးပို့တဲ့တရင်ကိုအခြေခံပြီးကိုစီသူပြောပြပေးပါအောင်ခင်ဗျာ
။စစ်တပ်နဲ့တိုက်ခိုက်နေတဲ့တပ်ဖွဲ့တွေရှိရာနေရာတွေအပေါ်စစ်တပ်ကလေကြောင်းတိုက်ခိုက်မှုတွေကိုနေ့စဉ်ရက်စက်လို့လုပ်နေတာကြောင့်ဒေသခံတွေတည်ဆုံတဲ့အရေးအတွက်လည်းတဖြည်းဖြည်းတိုးလာနေတယ်လို့ညံလင်းသစ်သုတေသနအဖွဲ့ကအော်တိုဘာလ9ရက်နေ့ကအစီရင်ခံစာထုတ်ပြန်ခဲ့ပါတယ်။စစ်ကောင်စီလေကြောင်းအုံပြတိုက်ခိုက်မှုများလေလာမှုအစီရင်ခံစာ9ဆိုတဲ့စင်ခန်းစာမှာမေလကနေဩဂုတ်လအထိလေးလအတွင်းစစ်တပ်ကနေစဉ်လိုလေကြောင်းကနေတိုက်ခိုက်နေတာကိုမိမောင်းထိုးပြထားပါတယ်။ဘာသာရေးအဆောက်အဦတွေအများဆုံးတိုက်ခိုက်ခံခဲ့ရပြီးအရသာ455ယောက်တည်ဆုံးခဲ့တယ်လို့အစင်ခန်းစာထဲမှာပြောထားပါတယ်။800ကျော်လဲထိခိုက်ဒဏ်ရာရခဲ့တယ်လို့ဖော်ပြထားပါတယ်။အရသာပြည်သူတွေတည်ကြည်ထိခိုက်နေတဲ့လေကြောင်းတိုက်ခိုက်မှုတွေရပ်တန့်သွားအောင်အရက်ဖက်အဖွဲ့စည်းတွေကလည်းနိုင်ငံတကာကိုတောင်းဆိုမှုတွေဇက်တိုက်ပြုလုပ်နေကြပါတယ်။ စစ်ကောင်စီကိုစစ်လက်နက်နဲ့လေရင်စီထောက်ပံ့တာတွေရပ်ဆိုင်းဖို့ကိစ္စတွေကိုအဓိကထားပြီးတင်ပြထားကြောင်းဦးဆောင်ပါဝင်နေသူတူက VOA ကိုပြောပါတယ်
။ဒီလိုမျိုးအရန်ကိုဆိုးွားတဲ့ဒီစစ်တပ်ရဲ့ဒီလေကြောင်းတိုက်ခိုက်မှုတွေကျွန်တော်ရပ်တန့်ဖို့အတွက်အရေးတကြီးလိုအပ်နေတယ်ပေါ့နော်။ဆိုတော့တစ်ချိန်တည်းမှာလည်းပဲဒီကျွန်တော်တို့ဟိုစစ်တပ်ကမြေပြင်မှာသူ့ရဲ့အာဏာတရားမှုကကျွန်တော်တို့တိကျတာကိုယောနေလာတဲ့အချိန်မှာဒီလေကြောင်းကိုအားပြုပြီးတော့မှတိုက်ခိုက်ရေးတွေဆက်စင်ရေလုပ်တယ်ပေါ့နော်။ဆိုတော့ဒါတွေကိုရပ်တန့်နိုင်ဖို့ဆိုရင်ပထမဦးဆုံးကျွန်တော်တို့အရေးတကြီးလိုအပ်တာစစ်တပ်ရှုရောက်ရှိနေတဲ့လေရင်စီဒီချက်တော်ကြီးကအရင်အရေးကြီးတယ်ပေါ့နော်
။မြန်မာနိုင်ငံမှာရွန်ဂျာရီပေါ်စစ်တပ်ကလုပ်ခဲ့တဲ့ရက်ဆက်တဲ့ကျူးလွန်မှုမျိုးတွေနောက်ထပ်မလုပ်နိုင်အောင်အမေရိကန်ဆိုရကအားထုတ်ကြိုးစားနေတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနရာဇဝတ်မှုဆိုင်ရာတရားမျှတမှုရရှိရေးဌာနရဲ့အကျိုးဆောင်တာဝန်ကြီး Bob Van Scott ကဒီနေ့ online မှာပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ
်။ The United States has adopted several other measures intended to
တရားမျှတမှုရှိရေးနဲ့တာဝန်ခံမှုရှိရေးအတွက်ကို American ပြည်ထောင်စုကမြှင့်တင်နေတာနဲ့အတူစစ်တပ်ကနောက်ထပ်ရက်ဆက်တဲ့ကျူးလွန်မှုတွေမလုပ်နိုင်အောင်ဆောင်ရွက်မှုတချို့လုပ်ခဲ့ပါတယ်။အရသားတွေအပေါ်ရရဆက်ဆက်လုပ်နေတာတွေကိုအပြည့်အစုံမှတ်တမ်းပြုစုနေတဲ့အဖွဲ့အစည်းတွေကိုအမေရိကန်ကထောက်ပံ့ကူညီနေတယ်လို့မြန်မာပြည်သူတွေကိုယ်တိုင်အမှန်တရားမျှတမှုနဲ့တာဝန်ခံမှုရှိရေးအတွက်အားထုတ်ပြောလာကြဖို့ပံ့ပိုးပေးနေပါတယ
်မြန်မာနိုင်ငံဒီမိုကရေစီပြန်လည်ရရှိဖို့ကြိုးပမ်းနေကြသူတွေနဲ့အတူအမေရိကန်ပြည်ထောင်စုကအမြဲရည်တည်နေတယ်ဆိုတာကိုအလေးထားပြောကြင်ပါတယ်လို့လည်းရာဇဝတ်မှုဆိုင်ရာတရားမျှတမှုရရှိရေးဌာနရဲ့အကျိုးဆောင်တန်မကြီး Bob Van Scott ကသတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်စစ်တပ်ကအာဏာသိမ်းခဲ့ပြီး၄နှစ်အတွင်းမှာလေရင်နဲ့တိုက်ခိုက်ခဲ့တဲ့ရပ်ပေါင်းက800ထက်မနည်းရှိတယ်လို့ညံလင်းသစ်သုတေသနအဖွဲ့ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။တိုက်ခိုက်မှုပေါင်းက3200ကျော်ရှိပါတယ်။စစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်အရသာပြည်သူသေဆုံးမှုဟာ၄နှစ်အတွင်း1459ယောက်ရှိပြီး2454ယောက်ဒဏ်ရာရခဲ့တယ်လို့လည်းညံလင်းသစ်သုတေသနအဖွဲ့ကစည်းရင်းပြုစုထားပါတယ်။စစ်ကောင်စီကတော့ဘုံကျဲတိုက်ခိုက်နေတာဟာပြစ်မှတ်ကိုအသေးချာချိန်ပြီးတိုက်တာဖြစ်တယ်လို့ပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းက VOA မြန်မာပိုင်းကိုပြောကြားထားပါလေ။မြေပြင်သတင်းရောတခြားသတင်းတွေရောတိကျမှုရှိမှလေကြောင်းတိုက်ခိုက်တာဖြစ်တယ်လို့သူကပြောဆိုထားပါလေခင်ဗျာ
။စစ်တပ်လေကြောင်းတိုက်ခိုက်မှုပြင်းထန်ပြီးတော့ထိခိုက်ဒေဆုံးမှုများလာတာကိုကိုစီတီပြောပြခဲ့တာပါ။အခုတော့တရုတ်ရဲ့ဖိအားကြောင့်ထုတ်ပုံရတဲ့ MND ရဲ့တာမြင့်ချက်ပါ။ MND ကိုကန့်တပ်ဖွဲ့ကသူတို့ရဲ့အစိုးရဌာနနဲ့တက်ရရှိတွေအားလုံးကိုခွင့်ပြုချက်မရဘဲပြည်ပအင်အားစုတွေနဲ့မပတ်သက်ဖို့တာမြင့်ချက်ဒီရပိုင်းတဲ့ထုတ်ပြန်လိုက်ပါတယ်မြန်မာပြည်တွင်းရဲ့ကိုပြည်ပတပ်ဖွဲ့တွေကဝင်ရောက်ဆက်ဖက်လိုက်နေလာနေတာကြောင့်အမျိုးသားရေးအကျိုးစီးပွားမထိခိုက်စေဖို့နဲ့ MND ရဲ့ပါတီအစိုးရတက်တဲ့သက်ဆိုင်သူအားလုံးပြည်တွင်းနိုင်ငံရေးအရှုပ်ထွေးမှာမပါစေချင်တာကြောင့်လို့ပြောပါတယ်ဒါပေမဲ့တရုတ်ဖီးယားအကြောင်းလို့တော့သုံးသပ်နေတဲ့အကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့ကိုငင်းချန်းပြောပြပေးပါအောင်ခင်ဗျာ
အော်တိုဘာလ9ရက်နေ့ကတရုတ်ဘာသာနဲ့ကြေညာချက်ကို MNDA ကိုကန့်တပ်ဖွဲ့ကထုတ်ပြန်ခဲ့တာပါမြန်မာဘာသာပြန်ဆိုချက်အရအထူးဒေသတည်းအတွင်း MNDA အုပ်ချုပ်ရေးအဖွဲ့ရဲ့အစိုးရဌာနအားလုံးစေအရာရှိအားလုံးအနေနဲ့ ASEAN အမေရိကန်နဲ့အနောက်နိုင်ငံတွေကိုခရီးမသွားဖို့မြန်မာနိုင်ငံနဲ့ပတ်သက်တဲ့နိုင်ငံတကာညီလာခံတွေကိုမတက်ဖို့နဲ့အမေရိကန်အပါအဝင်အနောက်မီဒီယာတွေနဲ့တွေ့ဆုံမေးမြန်းတာတွေမလုပ်ဖို့မြန်မာပြည်နဲ့ပတ်သက်တဲ့သဘောထားအမြင်တွေကိုမပြောဖို့ဆိုတဲ့အချက်၄ချက်ပါဝင်ပါတယ်။မကြသေးမီကမြန်မာပြည်တွင်းရေးမှာပြည်ပတပ်ဖွဲ့တွေဝင်ရောက်ဆွတ်ဖွတ်ဖို့စီစဉ်နေကြောင်းသတင်းရရှိပြီးအမျိုးသားရေးမှာကြီးမားတဲ့အပြောင်းအလဲတွေကြုံတွေ့ရနိုင်ကြောင်းလက်ရှိရှုပ်ထွေးနေတဲ့ပြည်တွင်းအခြေအနေတွေအရ MNDA ပါတီနဲ့တက်ကိုပြင်ပအင်အားစုတွေအသုံးမချနိုင်အောင်နဲ့မလိုလားအပ်တဲ့အငင်းပွားမှုတွေနဲ့ပဋိပက္ခတွေမှာပါဝင်ခြင်းကနေကာကွယ်ရန်အတွက်ဖြစ်ကြောင်းလည်းဖော်ပြထားပါတယ်။ဒီထုတ်ပြန်ချက်နဲ့ပတ်သက်ပြီးရှမ်းပြည်နယ်သတင်းတွေကိုအစဉ်တစိုက်ဖော်ပြနေတဲ့ရှမ်းတန်တော်စင်သတင်းဌာနကိုတီထောင်သူဦးခွန်ဆိုင်ကအခုလိုသုံးသပ်ပါတယ
်။ဒီဥတာကတရုတ်ကလိုသားတဲ့လာရှိုထုတ်တာကိုသူကအတုတ်သေးပဲနဲ့ဟိုပထမတစ်ဆင့်တုတ်တယ်သူပြောလို့ရမှာပေါ့ဒါပေမဲ့နင်ဟိုတရုတ်ဘက်ကအဲ့ဒါတော့လုတ်တာသဘောတူနိုင်မလားဆိုပြီးမေးခွန်းရှိတာပေါ့ဟာအဲ့ဒီတော့ဒီဟိုအခုလောလောဆယ်ကတော့သူတို့စော့နေတယ်လို့စော့တယ်ပဲထင်တာပေါ့ဒါပေမဲ့ဒီမစ္စတာတင်စီကျွင်းရဲ့ဟိုကွာတော့ကြောင့်ဒီပြောတဲ့စကားကိုအတိယူပြရင်တော့လောက်နဲ့မလုံလောက်နိုင်ဘူ
းပေါ့ MNDA ကိုကန့်တက်ကလာရှိုးမျိုးကိုဩဂုတ်လ3ရက်နေ့ကတင်ပိုက်ခဲ့ပြီးတဲ့နောက်ပိုင်းတရုတ်ဘက်ကဖိအားပိုပေးလာပုံရပါတယ်ဩဂုတ်လ28ရက်နေ့ကတရုတ်နိုင်ငံရဲ့ဝန်ကြီးဌာနအာရှအထူးကိုယ်စားလှယ်တင်ရှိကျွန်းခေါင်းဆောင်တဲ့အဖွဲ့နဲ့ UWSA ဝါတက်ဖွဲ့ဒုဥက္ကဋ္ဌကျောက်ကော်အန်ခေါင်းဆောင်တဲ့အဖွဲ့တို့တရုတ်နိုင်ငံဖူအာမြို့မှာတွေ့ဆုံတဲ့အချိန်မှာ MNDA တက်တွေလာရှိုးကနေဆုတ်ခွာဖို့နဲ့ မဆုပ်ခွာရင်ကိုကန့်ဒေသကိုပိတ်ဆို့အရေးယူဖို့ဆွေးနွေးခဲ့ကြောင်းသတင်းတွေထွက်ပေါ်ခဲ့ပါတယ်။ဒီဆွေးနွေးမှုမှတ်တမ်းဟာအော်တိုဘာလပထမအပတ်အတွင်းမှာပြင်ပကိုပေါက်ကြားလာခဲ့ပါတယ်။ဒီပေါက်ကြားမှုနဲ့ဒီဆွေးနွေးမှုမှတ်တမ်းစစ်မှန်မှုရှိမရှိဆိုတာနဲ့ပတ်သက်လို့တရုတ်နိုင်ငံဘက်ကတစုံတရာတုံ့ပြန်တာတော့မတွေ့ရသေးပါဘူး။မြန်မာနိုင်ငံရေးသုံးသပ်သူတဦးကတော့ဒီအစည်းအဝေးမှတ်တမ်းပါလူပုဂ္ဂိုလ်တွေနဲ့ဆွေးနွေးတဲ့အချက်တွေကိုကြည့်မယ်ဆိုရင်ဒီမှတ်တမ်းဟာအစစ်အမှန်ဖြစ်တယ်လို့ယူဆတဲ့အကြောင်းပြောပါရယ်။ MNDA အနေနဲ့တရုတ်နဲ့ဆက်ဆံရေးမထိခိုက်အောင်တတိထားဆောင်ရွက်နေတယ်လို့ရှုမြင်တဲ့အကြောင်းအခုလို့ဆက်ပြောပါရယ်
။ဒီကတော့တရုတ်နဲ့ပတ်သက်တဲ့သူဆက်ဆံရေးကိုမထိခိုက်အောင်ပေါ့နော်။နောက်တစ်ခုကဘာလို့ဒီမှာသူပါဝင်နေတဲ့အခန်းကဏ္ဍတွေလည်းမထိခိုက်အောင်ဆိုတော့ကြော်ပန်းနဲ့လုပ်နေတယ်လို့ယူဆကြရှိတယ်။အဲ့တော့တချို့သောကိစ္စတွေကအဲ့ဒီမှာပါတဲ့အချက်ကမှခုနနိုင်ငံသားတွေနဲ့ဆက်ဖက်မှုရှိနိုင်တယ်ဘာလို့ဖြစ်လာနိုင်တယ်လို့ပြောဆိုရတယ်ကျွန်တော်တို့မသိနိုင်တဲ့ကိစ္စတွေပေါ့နော်ကျေးဇူးလိုပါနဲ့ဝိုင်းရင်းနဲ့ဒီပေါ်မှာတွေ့လိုက်တယ်လေဒီကိစ္စမှာအဲ့ဒီဟာတွေ့ရအရေးကြီးတယ်သူတို့ထုတ်ပြန်ချက်ကထုတ်ပြန်တိုင်းမပါဘူးပေါ့နော်တွေ့ပြီးတော့မှဒီကိစ္စတွေဖြစ်တယ်လို့ကျွန်တော်တို့မှတ်သိတယ
်အမေရိကန်သမ္မတအင်ဂျူရောအမျိုးသားလုံခြုံရေးအကြံပေးဂျေးဆူလီဗန်နဲ့တရုတ်နိုင်ငံရဲ့ဝန်ကြီးဝမ်ယီတို့ဟာအောက်ဂုတ်လကုန်ပိုင်းကဘေကျင်းမြို့မှာတွေ့ဆုံခဲ့တာပါပြီးခဲ့တဲ့ဩဂုတ်လကုန်ပိုင်းတုန်းကလည်း TNL တိုင်းအမျိုးသားလွတ်မြောက်ရေးတပ်မတော်ကိုတိုက်ပွဲတွေရပ်တန့်ဖို့တရုတ်နိုင်ငံရွှေလီမြို့လုံခြုံရေးကော်မတီကစာပေးပို့ခဲ့ပါတယ်။ဒီသတင်းနဲ့ပတ်သက်ပြီးတရုတ်နိုင်ငံဘက်ကစာပေးပို့တာဟုတ်မဟုတ်ဆိုတာဝန်ခံတာမရှိသလိုညှင်းဆိုတာလည်းမရှိပါဘူးခင်ဗျာ
။တရုတ်ပြည်အကြောင်းထုတ်ပုံရတဲ့ MNDA တာမြင့်ချက်အပေါ်သုံးသက်ချက်ကိုကိုငြိမ်းချမ်းပြောပြခဲ့တာပါ။အခုတော့အမေရိကန်ကမုန်တိုင်းပြင်းထန်မှုရှိနေပါပေါ်ဒူးနေညကဖလော်ရီဒါပြည်နယ်ကုန်းတွင်းပိုင်းကိုဟာရီကိန်းမီလ်တန်တိုက်ခိုက်ချိန်မှာအင်အားအဆင့်3အထိယော့ကျသွားပေမဲ့ထိခိုက်ပျက်စီးမှုတွေကတော့အကြီးအကျယ်ကျုံ့ရပြီးသန်းနယ်ခြေတဲ့ဒေသခံတွေလျှက်စစ်ပြီးပြတ်တောက်နေပါတယ်။မုံတိုင်းနယ်တူလေစင်နှမောင်းတွေတိုက်ခိုက်ခဲ့တာကြောင့်ထိခိုက်သေဆုံးခဲ့သူအနည်းဆုံး14ဦးအထိရှိနိုင်တယ်လို့လည်းသတင်းတွေထွက်နေပေမဲ့ဒီသေဆုံးတဲ့အရေးအတွက်နဲ့ထိခိုက်ပျက်စီးမှုပမာဏကိုစုံစမ်းနေစေဖြစ်ပါတယ်။မုံတိုင်းကြောင့်ဒီအပြင်းထန်ဆုံးထိခိုက်ပျက်စီးခဲ့တဲ့မြို့တွေထဲမှာမြန်မာနယ်ဘွားမိသားစုတွေဒါဇင်နဲ့ချီနေထိုင်တဲ့ဆရာဆုတာမျိုးလည်းပါဝင်ပါတယ်။ဒီမျိုးကံတရားဖြစ်တဲ့ဥဒနာရင်ပြောပြပေးပါအောင်ခင်ဗျာ
။ဒီတစ်ကိုင်းတွေလမ်းပေါ်ကျိုးကြတာပေါ့နော်။လူနေအေရှားတွေကတစ်ကိုင်းတွေကျိုးတာရှိတယ်။နောက် business signpost တွေအများအပြားပေါ့နော်။အဲ့ဒါတွေကပျက်စီးနေတာတွေ့ရတယ်။ပြီးရင်ဒီ light ပေါ့နော်။မီးချိုးပျက်စီးနေတာတွေ့ရတယ်။ဒါတွေကတော့ကျွန်တော်တို့မြို့ပေါ်မှာပေါ့။ဒီဟိုဘက်ကန်ဒီချမ်းကြတော့သူတဒားတွေနဲ့သူကအမျိုးဆက်ထားတာဆိုတော့လေတဒားကြော်ယုံကလေးတော့အချိန်ပေါ်ရတယ်ကန်းကြီးရောက်အောင်တော့ပြေးမသွားဘူးပေါ့နော်ဒါမဲ့ကျွန်တော်လှမ်းကြည့်လို့မြင်ရတဲ့လောက်ကတော့ဒီကန်းကြီးမှာရှိတဲ့ကားပါကင်တွေပေါ့နော်ကားပါကင်တွေမှာရေတွေပြည့်နေတာတွေ့ရတယ်ပြီးလို့ရှိရင်အဲလူနေတဲ့အဆောက်အဦတွေကြားလမ်းတွေပေါ့နော်အဲ့ဒီလမ်းတွေကတော့အဲရေလဲတင်နေသေးတာတွေ့တယ်နောက်တစ်ခုကအေးလွန်ခဲ့တဲ့နှစ်ပတ်ကလာသွားတယ်ပေါ့နော်ဟာရီကိန်းဟဲလင်ရဲ့ကြံခဲ့တဲ့အပျက်စီးတွေကလည်းပဲဟိုနေရာအနှံ့ပေါ့နော်အဲ့လိုမျိုးအနှံ့နေတုံးပဲကျွန်တော်အဲ့ဒီလိုမျိုးတွေ့ကြရတယ်ဒီဆာဆူရပ်ဒီတစ်ခုလုံးဆိုရင်တော့သူကအခုလောလောဆယ်မီးပြက်နေတာကအဲ85ရာခိုင်နှုန်းလောက်ရှိတယ်ပေါ့နော်အဲ့ဒီထက်မှ business center တွေလည်းပါတယ်ပေါ့နော်အခုကြီးတွေကတော်များများပြက်တော့လူတွေကစားတော့ဆရာအတွက်ပေါ့နော်အဲ့ဒီ sign တွေကိုတော့အခါမှာ sign တွေကသူတို့ကိုယ်ပိုင် generator နဲ့ဟို 4-5 နာရီလောက်တော့သူတို့ဖွင့်ပြီးတော့တောင်းပေးတယ်ဆိုတော့မနေ့ပတ်အချိန်တွေကိုလည်းပဲတေချာတော့မသိသေးဘူးပေါ့နော်ဒီ business center တွေက department store တွေကဒီလိုဟို electricity ပြန်ရမရဆိုတာကလည်းတော့မသိကြသေးဘူးလို့ပြောတယ်ပေါ့နော်အိမ်ဒီမှာမီးမရှိဘူးအဲ့ဒီအပြင်ကိုရေကြတော့သူတို့တချို့ water supply တွေကပျက်စီးတာရှိတော့သူတို့ရေကိုလျှော့ပြီးလွတ်ပေးတယ်လူတွေကိုလည်းပဲရေလျှော့သုံးဖို့သူတို့ပြောထားတယ်ပေါ့နော်အဲမြို့ရဲ့အစိတ်ပိုင်းတချို့မှာကြတော့သူတို့ကဒီရေကိုဟောစားတော့စရာတွေချက်စားတဲ့နေရာမှာမသုံးဖို့ပေါ့နော်အဲ့ဒီလိုတားမြစ်ထားတဲ့နေရာတွေလည်းရှိတယ်ပေါ့ဆိုတော့ဟောအိမ်မျိုးနဲ့လူတွေရဲ့အခြေအနေကတော့လောလောဆယ်အဲ့လိုရှိတာ
ဒီမုန်တိုင်းကြောင့်အပြင်းထန်ဆုံးထိခိုက်ပျက်စီးခဲ့တဲ့မြို့တွေတဲကတစ်ခုဖြစ်တဲ့ဆာရာဆိုတာမြို့အခြေအနေကိုမြို့ကန်တယောက်ဖြစ်တဲ့ဦးသန်းနိုင်ကပြောသွားခဲ့တာပါ အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတော့ဖက်ဒရယ်အစိုးရကူညီအဖွဲ့တွေဆေလွတ်ထားတဲ့အကြောင်းပြောဆိုပြီးဖလိုရီဒါပြည်နယ်အုပ်ချုပ်ရေးမှူးရွန်ဒီဆန်တစ်စ်ကလည်းကူညီကယ်ဆယ်ရေးတွေအပြင်းထန်လှုပ်ဆောင်နေတဲ့အကြောင်းပြောထားပါတယ်။အခုတော့အမေရိကန်ရေကောက်ပွဲအဆုံးဖြတ်ပေးနိုင်တဲ့ခရိုင်တစ်ခုအခြေအနေကိုဆက်ပြီးတော့ပြောပြပေးပါမယ်။အမေရိကန်သမ္မတရေကောက်ပွဲမှာအနိုင်ရသူအဖြစ်ဆုံးဖြတ်မဲ့နေရာမှာဝစ်ကွန်ဆန်ပြည်နယ်ကခရိုင်တစ်ခုဟာအလွန်အရေးပါတဲ့နေရာမှာရှိနေတယ်လို့လေ့လာသူတွေကပြောပါတယ်။ရွေးကောက်ပွဲဟာနီးကပ်လာတာနဲ့မျှမဲဆန္ဒရှင်တွေကိုကိုယ့်ဘက်ပါအောင်ဆွဲဆောင်တာတွေကလည်းပြင်းထန်တဲ့အကြောင်း Veronica Bladeras Iglesias သတင်းပေးပို့ထားတာကိုကိုငင်းချန်းပြောပြထားတာကိုတဝါကြီးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
။ဟိုဘက်ဒီဘက်ရိမ့်နေတဲ့ Wisconsin ပြည်နယ်ကိုအနိုင်ရသူဟာအင်ပီရိုမှာတမရဖြစ်နိုင်တာပါ2016နဲ့2020ခုနှစ်တမရရွေးကောက်ပွဲတွေမှာဒီပီနယ်မှာအနိုင်ရသွားသူဟာမဲဆန္ဒရှင်တိရဂိုင်းလုံးအောက်အကွာနဲ့ကပ်ပြီးအနိုင်ရသွားတာပါဝစ်ကွန်ဆန်ပြည်နယ်ကခရိုင်အများစုဟာကွန်ဆာဗေးတစ်ဘက်ကိုရိမ့်ပေမဲ့လည်းဝစ်ကွန်ဆန်တက္ကသိုလ်ရှိတဲ့ဒုတိယအကြီးဆုံးခရိုင်တစ်ခုဖြစ်တဲ့ဒိန်းခရိုင်ကတော့ Liberal ရဲ့အမာခံနေမည်ဖြစ်ပါတယ်ကွန်ဆာဗေးတစ်ပါတီတမရလောင်းကမ်လာဟဲရစ်အနေနဲ့ဒီနေရာမှာအနိုင်ရမယ်လို့မျှော်လင့်ထားပြီးမဲဘလောက်များများနဲ့အနိုင်ရမလဲဆိုတာအရေးပါလာမှာပါ Wisconsin ပြည်နယ် Medicine မြို့ကနိုင်ငံရေးသိပ္ပံပညာရှင် Mike Wagner က
She can overperform
သူ့အတွက်မဲလာပေးတဲ့သူတွေအများကြီးရှိမယ်ဆိုရင်အဲ့ဒီကအနိုင်ရတဲ့ပမာဏကအဆုံးသက်အောင်ရမှုကိုရှစ်စေနိုင်ပါတယ
်လူဦးရေအလင်းအမြန်တိုးတက်လာနေတဲ့ခရိုင်မှာ Conservative တွေလည်းရှိတာကြောင့် American သမ္မတဟောင်း Donald Trumpမဲဆွယ်အဖွဲ့ကလည်းလှုပ်ရှားနေတယ်လို့ဝက်ကနန်ကပြောပါတယ
် This state's going to come down to
ဒီပြည်နယ်မှာအနိုင်ရဖို့ကမဲ2000ကနေ4000လောက်ပဲလိုတဲ့အခြေအနေမျိုးဖြစ်လာနိုင်ပါတယ်ဒီနေရာကလူ1000ကနေ3000လောက်သူ့အတွက်မဲလာထည့်ဖို့တိုက်တွန်းနိုင်မယ်ဆိုရင်တခြားနေရာကအရှုံးတွေကိုကာမိနိုင်ပါတယ
်ဒီမှာရွေးကောက်ပွဲမှာမဲလာထည့်တဲ့သူတွေများဖို့ Republican ရော Democrat ရောဒိန်းခရိုင်မှာသူတို့ကိုထောက်ခံသူတွေများဖို့မဲဆွယ်နေပါတယ်မဲဆန္ဒရှင်တွေအနေနဲ့အနောက်ကိုပြန်သွားချင်မှာမဟုတ်ဘူးလို့ဒီခရိုင်ရဲ့ဒီမိုကရက်တစ်ပါတီဥက္ကဋ္ဌအလက်ဆီယာဆေဘွာကပြောပါတယ
် The preservation of democracy
ဒီမိုကရေစီကိုထိန်းသိမ်းမှုကအရေးကြီးတဲ့ကိစ္စဖြစ်ပြီးတော့မျိုးဆက်ပွားဆိုင်ရာကျန်းမာရေးကိစ္စအားလေးအရေးကြီးပါတယ
် Republican တွေရဲ့သတင်းစကားကစီးပွားရေးအပေါ်အာရုံထားတာပ
ါ The choice is
ယူစီယာက Donald Trump လို့စီးပွားရေးမှာအောင်မြင်တဲ့သမ္မတနဲ့ Kamala Harris လို့ Joe Biden နဲ့အတူကြာရှုံးနေတဲ့သူအကြရွေးရမှာပါ
ဒီမိုကရက်တစ်ကတော့ဒီလိုပြောတာကိုလက်မခံပါဘူး။တစ်ချိန်တည်းမှာပဲဒိန်းခရိုင်ကမဲဆန္ဒရှင်အများစုကသူတို့ဘသူ့ကိုမဲပေးမလဲဆိုတာဆုံးဖြတ်ပြီးပြီလို့သူတေတီတွေကပြောပါတယ်။ပြည်နယ်တစ်ခုလုံးမှာဆိုရင်မဲဆန္ဒရှင်တွေရဲ့400ခန့်လောက်ကပဲမဆုံးဖြတ်ရသေးပဲကြံနေတာလို့မာကက်စ်တက္ကသိုလ်ရဲ့စစ်တမ်းတစ်ခုမှဖော်ပြပါတယ်
။ Some of them are undecided
because တို့မဆုံးဖြတ်သေးတဲ့အကြောင်းကနိုင်ငံရေးကိုစိတ်ဝင်စားလို့ပါ။သူတို့အတွက်စိတ်ကုန်စရာကြီးဖြစ်နေလို့ပါ။
ရွေးကောက်ပွဲကအကျိန်းနဲ့ဖြစ်နေတဲ့အတွက်ဒိန်းခရိုင်အပါအဝင်တခြားနေရာတွေမှာလည်းမဆုံးဖြတ်ရသေးတဲ့မဲဆန္ဒရှင်တွေကသူတို့ကိုထောက်ခံဖို့ပါတီတွေအနေနဲ့ဆက်လက်စည်းရုံးနေပါတယ်။သူတို့ရဲ့မဲတွေဟာပြည်နယ်ရွေးကောက်ပွဲနဲ့သမ္မတရွေးကောက်ပွဲတွေမှာအပြောင်းအလဲတွေဖြစ်သွားနိုင်တယ်ဆိုတဲ့ညွှန်လင်းချက်နဲ့လှုံ့ဆော်နေတာပါခင်ဗျာ
။အမေရိကန်ရွေးကောက်ပွဲမှာအဆုံးဖြတ်ပေးနိုင်တဲ့ခရိုင်တစ်ခုအခြေအနေကိုကိုငင်းချန်ပြောပြပေးခဲ့တာပါ။အခုတော့အမေရိကန်ဖီယိုအတန်ကနေပြီးတော့တောက်ကြညာပိုင်းအစီအစဉ်တွေကိုဆက်ပြီးတော့ကြောပြပေးနေပါတယ်။အခုပြီးသွားတဲ့သတင်းပေးပို့ချက်တွေပြီးမှတော့မကြာခင်ဒုတိယပိုင်းနိုင်ဝက်မှာဖီယိုရဲ့တောက်ကြညာပတ်စင်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍနောက်တုတ္တဆုံလင်အမေရိကန်တခွင်နဲ့သိပ္ပံနဲ့နေပညာကဏ္ဍတွေဇက်တိုက်လာဖို့ရှိသေးတာမို့နားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
။ဖီယိုအမေရိကန်တန်ရဲ့ရုပ်တံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ်အမေရိကန်ပြည်တော်စုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုလှိုင်းဒိုမီတာထုတ်လွှင့်မှုအပြင်ဂျိုဒူရုပ်တံ line နဲ့ကျွန်တော်တို့ VOA မြန်မာပိုင်းအင်တာနက်ဆာမင်နာနောက်တော့လူမှုကွန်ရက်ဆာမင်နာတွေဖြစ်တဲ့ YouTube နဲ့ Facebook ဆာမင်နာတွေမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်။လှိုင်းဒိုမီတာနဲ့ဖမ်းယူနားဆင်ခြင်းနဲ့သရရှင်တွေအနေနဲ့တော့ VOA Radio ညပိုင်းအစီအစဉ်ကို Radio နဲ့ဖမ်းယူနားဆင်နိုင်ပါတယ်။နေ့စဉ် VOA မြန်မာညချမ်း Radio အစီအစဉ်ကိုည9:00နာရီကနေ10:00နာရီထိလှိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ58 kHz 9885တို့အပြင်စနစ်တနင်္ဂနွေတွေမှာထပ်တိုးလိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။ဒီအစီအစဉ်ကိုပြန်နားထောင်မယ်ဆိုရင်ည10နာရီကနေ17နာရီထိခုနပြောသွားတဲ့မီတာလိုင်းအားလုံးကနေပြန်ပြီးတော့ဖမ်းယူနားဆင်နိုင်ပါတယ်။ VOA မနက်ခင်းရေဒီယိုအစီအစဉ်အပါအဝင်မနက်ညရေဒီယိုထုတ်လွှင့်ချက်တွေနဲ့ည9နာရီရုပ်သံအစီအစဉ်တွေကိုတော့လူမှုမိတ်ဆွေရုပ်သံလိုင်းနဲ့အွန်လိုင်းပေါ်မှာ24နာရီနားဆင်ကြည့်ရှုနိုင်ပါတယ်။ VOA American အသံရုပ်သံအစီအစဉ်တွေကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါ။ယုံကြည်စိတ်ချရတဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါတော်ရှင်များခင်ဗျာ။ VOA American အသံရဲ့တောက်ကြညပိုင်းအစီအစဉ်တွေကိုဆက်ပြီးတော့တက်ရိုက်ထုတ်လင်းပေးနေပါတယ်မကြာခင်ထုတ်လင်းပေးမဲ့ဒုတိယပိုင်းနိုင်ဘက်မှာလဲတောက်ကြာညာတိုင်းပြောပြပေးနေကြအပတ်စဉ်ခဏတွေကသုဒ္ဓဆောင်လင်းအမေရိကန်တခွင်းနဲ့သိပ္ပံနဲ့နေပညာခဏတွေမတိုင်ခင်အခုရင်ဆုံးတော့မခင်သူတွေပြောပြတဲ့အမျိုးသမီးခဏပထမပါဒီတစ်ပတ်မှာတော့ထီဖွင့်ထောက်ကူမြမရေချိုးပန်းသူအကြောင်းပြောထားပါတယ်အညာတိတကဆေးရနာရှင်ဆန့်ကျင်လှူရှားမှုတွေစစ်ပေးရှောင်တွေနဲ့နိုင်ငံတော်ကစီဒီအမ်တွေအတွက်လိုအပ်တဲ့အကူအညီတွေကိုရေရှည်ထောက်ပံ့ကူညီဖို့တပ်ပေါင်းစုချီအညာထီကိုစတင်ဖြစ်ခဲ့တယ်လို့ဥဆောင်စီစဉ်သူတူဖြစ်တဲ့မန်နီနီလိုင်ကပြောပါတယ်ဒေါ်လိုင်းကာလာမာတွေမဟုတ်ပဲနောက်ပိုင်းပြန်လဲထူတော်ရင်ကာလာထီကူညီပေးသွားနိုင်တဲ့အစီအစဉ်တစ်ခုဖြစ်အောင်ရည်မှန်းလှုပ်ဆောင်နေကြောင်းလဲသူကပြောပါတယ်ဂျပန်နိုင်ငံအခြေစိုက်မြမရေလှူရှားသူလူငယ်မျိုးသမီးတူဖြစ်တဲ့မန်နီနီလိုင်ကိုဒီတစ်ပတ်မျိုးသမီးကဏ္ဍမှာမခင်ဖြူထွေးမေးမြန်းထားတာကိုပြောပြပေးပါအောင်ခင်ဗျာ
There's a path we must choose sometime. Gotta stand up and fight sometime.
ဂျမနီနီလိုင်ကကျွန်တော်အကူကြီးကဆက်သွယ်ပြတဲ့အကြောင်းရင်းကလည်းဂျပန်နိုင်ငံမှာကြာမြန်မာနိုင်ငံမှာရှိတဲ့ဒီ CDM ဒီလှုပ်ရှားမှုမှာပါဝင်နေတဲ့သူတွေကိုပေါ့နော်ရေရှည်အကူအညီထောက်ပံ့နေပေးနိုင်မှုအတွက်ဒီ T ဖွင့်ပြီးတော့မှT ရောင်းနေလဲပြောရမလား T ဆိုတာကိုဖန်တီးပြီးတော့ပေါ့နော်အားလုံးစုပေါင်းပြီးတော့လောက်ကြရတယ်မှာအတိကဥဆောင်နေတယ်လို့လည်းသိရတယ်လေဆိုတော့အဲ့ဒါနဲ့ပတ်သက်ပြီးတော့ပဲအတိကမေးချင်တာဖြစ်ပါတယ်ဘလို့အတွေးရပြီးတော့ဒါစီနီယာမလှုပ်ရှားမှုအတွေ့လူတွေဝိုင်းဝန်းပတ်ပို့ကြတာတွေပုံစံမျိုးစုံနဲ့ရှိပါတယ်ဒါပေမဲ့ T ဖွင့်ပြီးတော့လုပ်တယ်ဆိုရင်အတွေးပေါ့နော်ဘလို့ရခဲ့ပြီးတော့ဘလို့များစခဲ့ကြပါလဲရှင
်ဟုတ်ကဲ့ဟိုညီမတို့စတင်ခဲ့တာဒီအဓိကအနေနဲ့ကတော့၃ခုပေါ့နော်ဒီ T မှာအဲထောက်ပို့တဲ့နေရာမှာCDM နေရပြီးတဲ့အခါကျတော့ညီမတို့မြေပြင်တပ်ဖွဲ့တွေရဲ့ဒီစစ်ပေးရှောင်ပြည်သူတွေရဲ့ဆိုပြီးတော့အဲသုံးမျိုးလုံးကိုထောက်ပံ့နိုင်အောင်ဆိုပြီးတော့အထူးကရည်ရွယ်ပြီးတော့မှစတင်တည်ထောင်ခဲ့တာပါရှင်
။ဒီလိုမျိုးထောက်ဖို့လုပ်ဖို့ဆိုတာကတော့ပုံစံမျိုးစုံနဲ့လုပ်ကြတယ်လေ။တချို့ကစီရောက်တာရှိမယ်တချို့ကကျတော့လည်းအလူငွေကောက်ခံတာရှိမယ်ဒါပေမဲ့မန်နီနီလိုင်းတို့ကကျတော့ဒါ T ဆိုတဲ့အရာတစ်ခုဖန်တီးလိုက်တယ်တပ်ပေါင်းစုချီအညာချီလို့တင်နေနာမည်ကဟုတ်တယ်ဟုတ်။ဒါတော့တခြားရံပုံငွေစာမယ်အစား ठी ဖွင့်ပြီးတော့ရံပုံငွေရှာမယ်ဆိုတော့အတွေ့အကြုံဘယ်လိုများစပြီးတော့ရပြီးတော့လုပ်ဖြစ်ခဲ့ကြလဲ
ဟုတ်အဲညီမတို့ဒီတော်လိုက်ရင်းမှာကြတော့ဟိုကမ်ပိန်းတွေလုပ်တယ်ပေါ့နော်ဒီလိုမျိုးဟိုအလှူငွေကောက်ခံတာရင်းနဲ့ activity တွေလုပ်ကြရတယ်ပေါ့နော်ညီမတို့ဒီလိုမျိုး၃နှစ်တာကာလရောက်ခံပြီးမှကြတော့ညီမတို့ဒီနိုင်ငံတကာမှာပေါ့နော်ထောက်ဖို့မှအမြဲတမ်းပါဝင်နေတဲ့ဒီအခုတဲ့ပေါင်းစုကြည်အညာဒီမှာပါဝင်နေတဲ့အလုံးအမှုဆောင်ကသူတွေအားလုံးပေါ့နော်အဲဟုတ်ပြီဒီတော်လိုက်မှာပို့ပြီးတော့ထိထိရရထောက်ပို့နိုင်အောင်ပို့ပြီးတဲ့အခါကျတော့ညီမတို့ဟိုအရွေးမြောင်လို့ပေါ့နော်ညီမတို့ရဲ့ထောက်ပို့မှုဒီအလေးအလွတ်မရှိဘဲနဲ့လိုအပ်တဲ့နေရာတွေကိုတိတိကျကျရောက်ထောက်ပို့နိုင်အောင်ညီမတို့ဘယ်လိုလုပ်ကြရင်ကောင်းမလဲပေါ့နော်အဲ့ဒီလိုမျိုးစဉ်းစားတဲ့အခါမှာဒီ T ဆိုတဲ့အရာဒီညီမတို့ဟိုလာစင်လာတိုင်းရှိတဲ့အရာတစ်ခုဖြစ်တယ်ပေါ့နော်။ T ကဒီလပြီးသွားရင်လည်းနောက်တစ်ချိန်ထပ်ပြီးတော့အဲကန်ဆန်းနိုင်နေဟိုနောက်တစ်ချိန်ထပ်ပြီးပါဝင်နိုင်နေရေရှည်အတွက်သွားတဲ့အစီအစဉ်ပေါ့နော်။အဲအဲ့ဒီကနေပြီးတော့မှညီမတို့ဒီ T ဆိုတဲ့အရာနဲ့ညီမတို့လိုအပ်တဲ့နေရာတွေကိုပို့ပြီးတော့ထပ်ပို့နိုင်အောင်ဆိုပြီးတော့စတင်ခဲ့ရဖြစ်ပါတယ်။အဲအဲ့လိုမျိုးစတင်တဲ့ခါကျတော့လေဒီတော်လိုက်ရေးပြီးသွားတဲ့အထိပဲမဟုတ်ဘဲနဲ့ညီမတို့ကတော်လိုက်ပြီးသွားတဲ့ခါမှာလည်းလိုအပ်တဲ့နေရာတွေကိုပြန်လည်တည်ထောင်ရေးတွေလုပ်ဖို့အတွက်ပေါ့နော်အဲ့လိုမျိုးတည်ရည်ရွယ်ခဲ့တယ်ပြီးတော့ညီမတို့အခုတပောင်းစုချီအညာတီဆိုပြီးတော့ညီမတို့နာမည်တက်ထားရပေါ့နော်အဲ့ဒီရဲ့ရည်ရွယ်ချက်ကတော့ဟိုဆက်စညီမတို့စတင်ခဲ့တဲ့အချိန်မှာပခုတ်ကူခရိုင်ရဲ့မြို့ချောင်းမြို့နယ်ပဲစတင်ခဲ့ရပါအဲ့ဒီမြို့ချောင်းမြို့ကလည်းပခုတ်ကူရေစကြိုမြိုင်ပေါက်မြစ်ခြေကျွန်းကြောင်ဆိုပြီးတော့ညီမတို့စတင်ခဲ့တာပါအဲ့ဒီကမှဟို ဘာဖြစ်လို့ဒီမျိုး6မျိုးဒီနေရာကိုပဲစတင်ခဲ့ရလဲဆိုတော့ညီမတို့ရဲ့ဒီအလုံးမှုဆောင်မှာပါတဲ့သူတော်တော်များများ90ရာခိုင်နှုန်းဒီဒီဒေတာလူတွေဖြစ်တယ်ပေါ့နော်ဒါကြောင့်မလို့မြေပြင်အခြေဆက်မှာလဲဒီဒေတာကဟိုအခြေဆက်တွေနဲ့ပို့ပြီးတော့ဟိုတိတိရရဟိုထပ်ပို့နိုင်တာဖြစ်တဲ့အတွက်ကြောင့်မလို့ပေါ့နော်အဲဒီနေရာနေစတင်ခဲ့တယ်ဒါကြောင့်မလို့ပခုတ်ကူKID ဒီမျိုး6မျိုးနဲ့ဒီအညာဒေတာမှာပါဝင်တဲ့အတွက်ကြောင့်မလို့တပေါင်းစုချင်းညာဒီဆိုပြီးတော့ညီမတို့ဆက်တင်ခဲ့ရပါတော့เนา
ะဆိုတော့အခုကျတော့ဗောဒါအညာဒေတာတစ်ခုလေးကိုပဲထောက်ပံ့နေတာလားဒါမှမဟုတ်တခြားဒီဒေတာတွေမှာရှိတဲ့ CDM တွေရောထောက်ပံ့နိုင်တယ်လို့ပြောလို့ရမလား
CDM ကိုကျတော့ညီမတို့ကဆက်တင်ခဲ့ကြတဲ့ကဒီအညာဒေတာရဲ့ CDM တွေပဲမဟုတ်ပဲねမြန်မာနိုင်ငံဘယ်တိုင်းဒေတာကဘေးထမ်းမကမဆိုပေါ့နော် CDM နေအားလုံးကိုပါဝင်ဖို့ဖိတ်ခေါ်ခဲ့ပါတယ်ဒီအညာဒေတာကိုပဲယူရင်းလာကြညီမတို့ဒီအဓိကအဖွဲဒီ PDF မြေပြင်ကအဖွဲတွေပေါ့နော်အဲဒီအဖွဲတွေနဲ့ကြတော့ညီမတို့လက်လက်မမီတဲ့မျိုးတွေအရဆိုလို့ရှိရင်ညီမတို့ရဲ့တာဝန်ယူမှုတာဝန်ခံမှုနဲ့အဲဒီလိုဟိုအခြေဆက်တွေမမီတာတွေဖြစ်နိုင်တဲ့အတွက်ကြောင့်မလို့ညီမတို့ကဒီဒေတာကိုပဲယူချိတ်ခဲ့တာပါအဲ
့တော့ဆက်စားခဲ့တဲ့အညာဒေတာအပြင်ကိုအခုပို့ပြီးတော့ကြည်ကြဲပြည့်ပြည့်ကူညီနိုင်ပြီလို့ရောပြောလို့ရလားဒါမှမဟုတ်ဒီဒေတာတွေမှာပဲအဓိကအထောက်ပံ့ကပေးနေတုံးလား
အဲဒီတစ်ပုပေးနေနိုင်ပြီလို့ပြောလို့ရပါတယ်ညီမတို့အခုဆိုလို့ရှိရင်ဆက်စားတော့ပခုတ်ခုကိုမှမြို့နယ်6မြို့နယ်ပဲပေးနိုင်ခဲ့တာပါအခုဆိုလို့ရှိရင်ညီမတို့ပခုတ်ခုခရိုင်တစ်ခုလုံးအပြင်ကိုမှလတိုင်းလတိုင်းမှာအဲဒီအဖွဲ9ဖွဲ့ကိုရွေးချယ်ပါတယ်အဲ့အဖွဲ9ဖွဲ့ရွေးချယ်ရမှာလဲ6ဖွဲ့ဒီဒေတာနေရာဖြစ်ပြီးတော့ကြံတစ်ဖွဲ့ကကြတော့ညီမတို့မြန်မာနိုင်ငံရဲ့ဘယ်တိုင်းဒေတာမှဆိုအဖွဲတစ်ဖွဲ့ကိုကိုယ်စားလှယ်တွေရဲ့ထောက်ခံချက်နဲ့အညီပေါ့နော်ညီမတို့ထောက်ပို့ပေးနေပါတယ်အဲဒါကြောင့်မလို့ဒီရဲ့အရှိမဆိုလို့ရှိရင်လေအဲတခြားဒီမကွေးတို့မန္တလေးတို့ဒီအညာဒေတာကအဖွဲတွေကိုပို့ပြီးတော့တိုးချဲ့ထပ်ပို့သွားဖို့လေရည်ရွယ်ချက်ရှိပါရဲ့ရှင်
အဲ့တော့အခုကိုလုပ်နေတဲ့ဒီထောက်ပို့လုပ်ငန်းကတော့တကယ်ပဲလိုအပ်တဲ့ CDC ကိုအမှန်တကယ်ရောက်ပြီးတော့ထိရောက်ရောက်လုပ်နိုင်တယ်လို့ရောယုံကြည်ပါသလားရှင
်ဟုတ်ကဲ့ဟိုယုံကြည်ပါတယ်ဘာလို့လဲဆိုတဲ့အခါကျတော့ညီမတို့အခုအဲစစ်ပေးဆောင်ပေါ့နော်စစ်ပေးဆောင်တာမှာအဲရုတ်တရက်စစ်ကြောင်းထိုးခံရတယ်လေကြောင်းကနေတိုက်ခိုက်ခံရတယ်မိပေးရွာတွေမိရှုခံရတယ်အဲ့ဒီကမှာအရေးပေါ်လိုအပ်ချက်တွေရှိတယ်စာဝတ်နေရေးဒီစစ်ဆောင်ရတဲ့မိပေးတင်တဲ့ပြည်သူတွေကိုအရေးပေါ်ထောက်ပံ့ဖို့တွေခဲ့အခါမှာညီမတို့ရန်ပုံငွေတွေကနေအချိန်မီပဲအဲချက်ချင်းနှိပါပေါ့နော်ချက်ချင်းနှိပါကိုထောက်ပို့နိုင်ခဲ့တာဖြစ်တဲ့အတွက်ကြောင့်မလို့တိတိယရောက်လိုအပ်တဲ့နေရာတွေကိုထောက်ပို့နေနိုင်တယ်လို့ယုံကြည်ပါတယ်ရှင်
ဆိုတော့ရေရှည်အတွက်ကောဘယ်လောက်ထိစဉ်းစားထားပါလဲဒီတိုင်းဆက်ပြီးတော့လှုပ်သွားအောင်ပါလားဘယ်လိုပုံစံနဲ့ဆက်ပြီးတော့ရှိနေကြအောင်မလဲ
ဟုတ်အခုညီမတို့12ကြိမ်မြောက်တစ်နှစ်ပြည့်ရောက်လာပါပြီမအဲအကြောင်းမလို့ဒီ12ကြိမ်မြောက်မှာညီမတို့ကအဲဖြည့်စုတွေတုံ့ပြန်ပြီးတော့အထူးအစီအစဉ်ပြုလုပ်ထားတာရှိပါတယ်ဟိုမှန်တိုင်းပြောရရင်တော့လိုအပ်ချက်တွေအများကြီးရှိပါသေးရဲ့အဲဒီလိုအပ်ချက်တွေကိုလည်းအခုဒီတစ်နှစ်ရောက်လာတဲ့အချိန်မှာတော်တော်များများလည်းဖြည့်ဟိုလိုအပ်တဲ့နေရာတွေကိုလည်းဖြည့်နိုင်တာနဲ့တလို့ဟိုပို့ပြီးတော့လည်းကြည်ကြည်ပြည့်ပြည့်လုံလာနိုင်နေပေါ့နော်ဒီထက်ပို့ပြီးတော့လည်းအခုလုံနေတာထက်ပို့ပြီးတော့ဒီအညာဖြည့်ဆိုတဲ့အတိုင်းအညာဒေတာကိုပို့ပြီးတော့ထောက်ပံ့ပေးနိုင်နဲ့ထောက်ပို့ပေးနိုင်နဲ့အဲအဖွဲ့အစည်းဖြစ်အောင်ရဲ့ပြီးတဲ့အခါကျတော့ညီမတို့အခုလက်ရှိ CDM ဝန်ထမ်းတွေကိုထောက်ပို့နေတာကိုလည်းဒီထက်ပို့ပြီးတော့စနစ်တကျလေးနဲ့ဒီထက်ပို့ပြီးတော့ထောက်ပို့နိုင်အောင်စူးစမ်းတော့ပါမယ်ရှင
်ဆိုတော့ဒီအခုအညာဖြည့်ကိုဘယ်နေရာဘယ်နိုင်ငံဘယ်ဒေတာတွေမှာဟိုရောက်ချပေးနေပြီဒါလည်းအဲ့ဒါလည်းပြောပြပေးပါရှင
်ဟုတ်ကဲ့ဟိုမြန်မာပြည်တွင်းမှာကကြတော့ညီမတို့ဒီအဲကိုယ်စလဲခန့်အပ်ထားတာဒီ CDM ဝန်တန်းတည်တံ့မယ်ရှိပါတယ်အဲဒီလိုမျိုးဟိုပြင်ပတော့မရှိပါဘူးမြန်မာပြည်တွင်းမှာဆိုလို့ရှိရင်တော့ဒီနိုင်ငံတကာကကိုယ်စလဲတွေနဲ့ညီမတို့လည်းပဲအဓိကလည်းပဲနေရဖြစ်ပါတယ်အဲ့ဒါကတော့နိုင်ငံ17နိုင်ငံနဲ့ညီမတို့လည်းပဲနေတာပါအဲအဓိကအဖြစ်ဂျပန်ကိုရီးယားပြီးတဲ့အခါကျတော့စင်ကာပူထိုင်းမလေးရှားအဲထိုင်းအဲမလေးရှားပြီးလို့ရှိရင်တရုတ်ရှိမယ် US UK နဲ့ Australiaအကောလုံး17နိုင်ငံနဲ့ညီမတို့လည်းတက်နေရပါရှင
်။မနီမီလိုက်နဲ့ပတ်သက်ပြီးလည်းနည်းနည်းလောက်လေးပြောပြပေးပါ။ဒီလိုမျိုးအခုကလူငယ်တယောက်အမျိုးသမီးတယောက်လည်းဖြစ်တယ်။ကျော်အရင်ကတော့တာမန်ကိုဟာကိုဘာသာနေခဲ့ရတာနေပြီးတော့ဒီမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းမှုနောက်ပိုင်းကျတော့မှဒီလှုပ်ရှားမှုတွေမှပါဝင်လာပြီးတော့အခုလိုဒီထောက်ဖို့အစီအစဉ်တွေကအစပေါ့နော်လှုပ်ဖြစ်ခဲ့တယ်ဆိုတော့အဲ့ဒီလိုမျိုးပါဝင်ဖြစ်တဲ့အခြေအနေလေးကိုလည်းအချင်းချုပ်လေးဖြစ်ဖြစ်ပေါ့ပြောပြပေးပါရှင်။
ဟိုညီမတို့ကလူငယ်တွေဖြစ်တယ်ပေါ့နော်ညီမတို့ရဲ့အရှိကဥဆောင်လမ်းပြတာတဲ့သူတွေမှာဟို Aku solution dah, kami orang sensor di solution le. Belau be tak kaya kaya, belau be muda media be pilih pilih si. Oh, tu ye lama yang sana ni. Di ni aku pilih mana be ni, bukan? Mandi apa kah ni? Di ni mah pilih tu. Ni aku tu sape ke dulu? Oh, ni mah le. Mesu lumiu ramah be me. Naisin siapa mesi be me? Muda media ni ni yo, dunia dia ni ni yo di tolai mah. Oh.
ဒီဖွင့်ထောက်ကူမြမကြီးဂျိုးပန်သူကြောင့်မက်ကင်ပြည်ထွေးပြောပြခဲ့တာပါအခုတော့တူတာဆုံးလေအမေရိကန်တခွင့်မှာအမေရိကန်အင်ဂျီမက်အခြေအနေကိုပြောထားပါတယ်အမေရိကန်မှာဒီအင်ဂျီမက်ကတိန်းတဲ့ရှိနေပြီတော်တော်များများဟာအများသွားလာရနေရာတွေမှာနေထိုင်ကြတာပါအခုတော့အမေရိကန်တရားရုံးချုပ်ကတနင်္ဂနွေလုံးကဒီအင်ဂျီမက်တွေကိုဖယ်ရှားဖို့ခွင့်ပြုလိုက်ပါပြီကိုအောင်ပြောပြပေးပါဦးခင်ဗျာ
American Piranzu Dia Yonjo Ga Lambe Plafon Bonne Amiya Piedu Ne Tatsai Ni Niyari Ma Ni Thang Ja Du Inje Ya Meri Gu Tatsai Ya Miu Alai Phe Sha Gwen Pi Lai Ba De Los Angeles Miu Le Ma Ni Thang Ja De Inje Ya Meri De Mu Ye Si Tong Pi Ro Thong Ja Ke Du Re Yang Wei Du Re Tacha A Chao Miu Song Chang Ain Ya Adi Di Ja Ne Ma Ni Nain Do De Du Re Pa Wen Ba De Gu Ga Ari Ain Ya Meri Gu Lan Rui Bo Ga Phe Sha Bu Dia Yonjo Ga Song Pya Lai Da Ne Pat Da Lu
တချို့ကအခုလိုတုံ့ပြန်ပါတယ်သူတို့ဘာသာသူတို့ဘာပဲလုပ်လို့ကျွန်တော်တို့ကလည်းဗီယူဆိုင်နေမှာမဟုတ်ပါဘူးကျွန်တော်တို့မှာတခြားသွားနေနေရာမရှိပါဘူးတရားရုံးချုပ်မကလို့ဘယ်သူပဲဖြစ်ဖြစ်ကျွန်တော်ကဗီယူဆိုင်နေမှာမဟုတ်ပါဘူးဇွန်လတွင်တရားရုံးချုပ်ကအင်ယာမဲရီကိုဖယ်ရှားခွင့်ပေးလိုက်တာကြောင့်ဒီအစီအစဉ်ကိုအကောင့်ထဲပေါ်တဲ့ကယ်လီဖိုးနီးယားပြည်နယ်အုပ်ချုပ်ရေးမှူး
ော့တလို့အခန်းလဲငှားပြီးတော့မှမဟုတ်ဘူးဆိုပြီးအပြက်ပြောလိုက်ပါပြီ။နေစရာနေရာပေးဖို့ထက်လုံခြုံရေးဘက်မှငွေပို့သုံးတဲ့သဘောပါ။လူတွေရဲ့အချက်တဲကိုဖြည့်ရှင်းပေးဖို့ထက်အတင်းကျပ်ဖယ်ရှားဖို့လုပ်လာတာပါ
out of a social crisis.
Union Rescue Mission ဟာဆိုရင်လေ Los Angeles တဝိုက်ကအင်ဂျီယာမဲရီကိုကူညီလာတာနှစ်ပေါင်း130လောက်ရှိပါပြီ။အဖွဲ့ရဲ့အကြီးအကဲကတော့တရားရုံးချုပ်ရဲ့ဆုံးဖြတ်ချက်ကိုထောက်ခံပါတယ်
။ The decision is a logical decision between the
လူထုကြီးရဲ့လွတ်လပ်မှုနဲ့လုပ်ငန်းရှင်တွေအနေနဲ့ဘေးကင်းလုံခြုံစွာစိုက်ဖွင့်ဈေးရောက်နိုင်အောင်ဆက်တွေ့ကြကြဆုံးဖြတ်ပေးတာပါ။လုပ်ငန်းတွေပုံမှန်လုပ်ကိုင်နိုင်မှုဆိုရင်လမ်းသွားလမ်းလာတွေအဆင်ပြေအောင်ပလက်ဖောင်းတွေရှင်းလင်းမှုကောင်းကြကဆုံးဖြတ်ပေးလိုက်တာပ
ါဒါမှလည်းအဓိကကျတဲ့ပြဿနာကိုဖြေရှင်းဖို့ကအင်ဂျီမဲပေါင်း9000လောက်ကိုဘယ်မှနေရာချထားပေးမလဲဆိုတာပါဂျိုရီခော့ပါဟိုရုံကအင်ဂျီမဲဖြစ်ခဲ့ပေမဲ့လည်းခုအခါမှာအကူအညီပေးအဖွဲ့မှအလုပ်လုပ်ပါတယ်သူဟာမွေးရစေလဲအကြီးအကျယ်သုံးဆွဲရာကြောင့်သက်ဆိုင်ရာကထင်းသိမ့်ပြီးပြန်လဲပြည်စုပြောထောင်ရေးစင်တာကိုပို့ပါတယ်ဒါဟာသူ့ဘဝအတွက်ပိုကောင်းလာစေတယ်လို့ဆိုပါတယ်
I was placed in mental institutions.
တရားရုံးကစိတ်ကျန်းမာရေးဌာနနဲ့ပြန်လည်ပြုစုပြောထောင်ရေးစင်တာကိုပို့ပေးပါရယ်။ကိုကမသွားခြင်းရဲ့နောက်မှာဒါကကိုလုံးရမယ်တောင်းဖြစ်လာတာပါ။စိတ်ကျန်းမာရေးကုသနေတော့ကျမအလုပ်လုပ်နိုင်တော့မှာမဟုတ်ဘူးလို့သူတို့ကပြောပါရယ်။အခုတော့မြင်တဲ့အတိုင်းပါပဲ။ကျမတန်ဖန်လူတစ်ယောက်လို့အလုပ်လုပ်နိုင်နေပါပြီ
။ ပြည်내အုပ်ချုပ်ရေးမှူးညူဆန်မြင့်ညွှန်ကြားချက်နဲ့ဖေရှားရာကြောင့်ခုအခါအိယာမဲဥယေဆယ်ရာခိုင်နှုံးလောက်ရော့သွားပါတယ်ဆန်ဖရန်စစ္စကိုမြို့မှာဆိုရင်လေအင်ဂျင်မဲတွေများလို့နေပြီးခုအခါတချို့လမ်းတွေမှာရှင်းလင်းထားတာကိုတွေ့ရပါတယ်။ဒါပေမဲ့လည်းလူမြင်ကွင်းကနေတချို့ကိုဖယ်ရှားလိုက်ပေမဲ့အင်ဂျင်မဲအရေးအတွက်ကတော့ရော့ကျသွားတာမျိုးမရှိဘူးလို့အကူအညီပေးသူတွေကပြောပါတယ်ခင်ဗျာ။ဝါရှင်တန်ဒီစီမြို့တော်မှာဆိုရင်လည်းအထင်ကြီးရနေရာတွေမှာအင်ဂျင်မဲတွေကအစုလိုက်တဲထိုးနေထိုင်ကြတာကိုအာနာပိုင်တွေကလိုက်လံရှင်းလင်းနေပါတယ်MacPherson Square လဲရှင်းလင်းမဲ့နေရာတွေပါဝင်ပြီးတော့အခုလိုလာရောက်နေထိုင်တာကိုခွင့်မပြုတဲ့စီမင်းထုတ်ပြီးရင်ဒီကိစ္စတင်းတင်းကြပ်ကြပ်ကင်တွယ်သွားမယ်လို့ဆိုပါတယ်အိမ်မီရောကနေတိတ်မဝေးလှတဲ့နေရာမှာအခုလိုစုဖွဲ့နေထိုင်တာကိုရှင်းလင်းလိုက်မယ်ဆိုရင်သွားလာနေတဲ့အများပြည်သူတွေရောအဲ့ဒီနားမှာနေထိုင်သူတွေအတွက်လဲ NA ကင်းသွားနိုင်ပါတယ်တချို့ကတော့အနာပိုင်တွေရဲ့ဆောင်ရွက်မှုကိုကြိုးစားပေမဲ့အခုလိုမျိုးပြန်ဖြစ်မလာအောင်ရေရှည်အစီအစဉ်ချမှတ်ဆောင်ရွက်ဖို့လိုလားနေပါတယ
်တချိန်တည်းမှာဘယ်ကိုမှသွားစရာမရှိတဲ့သူတွေကိုနေရာပြောင်းရွှေ့ပေးလိုက်ရုံနဲ့ပြဿနာကပြီးမသွားပါဘူ
းဝါရှင်တန်ဒုတိယမြို့တော်ဝန်ယုံကျန်းမာရေးနဲ့ဖူလုံရေးဌာနကအခုကအင်ဂျင်မဲရီရဲ့လိုအပ်ချက်နဲ့သူတို့အတွက်နေရာထိုင်ခင်းစီစဉ်ပေးဖို့လိုအပ်သူတွေအတွက်ဆက်သွယ်ဆောင်ရွက်နေတယ်လို့ပြောပါတယ်အင်ဂျင်မဲရီကတော့အနာပိုင်တွေအနေနဲ့အခုလိုနေရာရှင်းလင်းလိုက်တာဘာမှထိရောက်မှာမဟုတ်ဘူးလို့ဆိုပါတယ်ဒီနေရာမှာမနေရရင်တခြားနေရာပြောင်းနေလိုက်ရုံပဲလို့လည်းဆိုပါတယ
်အစိုးရကသူတို့တစ်ခုခုလုပ်ပေးတယ်ဆိုတာပြချင်ရုံပါလူစုခွဲပြီးဒီနေရာရှင်းလင်းပြီးမှနောက်တနေရာကိုလည်းသွားရှင်းမှာပါ
ကင်ဂါရီယာမက်ဖာဆင်စကွဲကိုတခြားနေရာကနေပြောင်းလာတာပါအမေရိကန်ပြည်ထောင်စုမှာအင်ဂျင်မဲ့တိမ်းတဲ့ချီရှိနေပြီးဒီကိစ္စလုံးဝပပျောက်ဖို့အတွက်ခုခါမှာတရားရုံးချုပ်ကလည်းအင်ဂျင်မဲ့တွေရှင်းလင်းဖို့အမိန့်ချမှတ်ထားတာပါ
စိတ်ကျန်းမာရေးအတွက်ကုသပေးဖို့လိုအပ်တဲ့သူမွေးစေသုံးဆွဲတဲ့သူတွေဆေးပြတ်သွားအောင်အလုံးမရှိတဲ့သူတွေကိုကိုယ့်ရက်ရွာထဲမှာအလုံးရှာပေးဖို့စတာတွေအားလုံးလုပ်ဖို့လိုအပ်ပါတယ်
အင်ဂျင်မဲ့ဖြစ်ခဲ့ပေမဲ့လေကိုဘွားကိုကိုတံပိုးထားသူတွေကတော့ခုခါမှာအလုတ်ကန်ရောနေစရာပါအတီတကျဖြစ်နေပါပြီ
အင်ဂျင်မဲ့တွေကိုစာနာထောက်ထားတဲ့ရှိတော်ကနေကြည့်ပြီးသူတို့အတွက်လိုအပ်တဲ့စာဝတ္ထုတွေအတွက်ဘာတွေလုပ်တဲ့ဆိုတာကိုလမ်းညွှန်ပေးမယ်ဆိုရင်တော့အကောင်းဆုံးပါ
အိမ်ငါးကတက်တာတဲ့အစီအစဉ်တွေကျန်းမာရေးဆောက်ရှောက်မှုခံယူဖို့အလုတ်အတွက်တင်နန်းတွေဖန်တီးပေးပြီးတော့အင်ဂျင်မဲ့တွေပပျောက်အောင်အမေရိကန်ဆိုရကလည်းကြိုးစားနေတာပါWashington DC မှာ2025ခုနှစ်နောက်ဆုံးထားပြီးတော့အင်ဂျီမဲရီပပြအောင်ဆောင်ရွက်မယ်လို့လဲမြို့တော်ဝန်ကကတိပေးထားတာပါခင်ဗျာ။တိုင်းရတတိဟက်ကီအဒီနီစာဇင်ကန်အင်အကောင်းစားတွေမှာနေနိုင်ပေမယ့်လေနယူးယောက်ကအဖတ်မှန်တိုက်ခန်းခြင်းလေးမှာပဲနေထိုင်ပါတယ်။2000ခုနှစ်မှာပိုးပြီးတိုးတက်တဲ့ဘဝလမ်းစာကိုရှာဖွေဖို့နယူးယောက်ကိုပြောင်းလာပါတယ်။နယူးယောက်မြို့ကိုရောက်တဲ့အခါမှာတော့သူ့တငယ်ချင်းကိုလာကြခိုင်းပေမယ့်သူတငယ်ချင်းကလည်းလာမကြူတာကြောင့်အဲ့ဒီနေ့ဟာသူ့ဘဝမှာအငြင်းအမတ်ရစရာဖြစ်နေတယ်လို့အက်ဒီနီစ်ကပြောပါတယ်။အဲ့နောက်ဈေးပေါ်တဲ့မိုတဲဘူရာယုံကခုံရှိတွေမှာအဆင်ပြေသလိုအိတ်ခဲရပြီးဘာဝါရီမစ်ရှင်အင်ဂျင်မဲ့ကေယာမှာ3လကြာနေထိုင်ခဲ့ရပါတယ်
။ And they were like about like 30 maybe
အဲ့နောက်တော့သူဟာပီဇာဆိုင်တစ်ဆိုင်မှာပကန်းစီအလုပ်ကိုစလုပ်ပါတယ်ပြီးတော့ပီဇာအတွက်ဘယ်လိုပြင်ဆင်လဲဘယ်လိုလုပ်ရလဲဆိုတာတွေကိုသင်ပါတယ်။အဲ့ဒီအချိန်တွေတုန်းကဆိုရင်တရက်ကို19နာရီကြာလုပ်ပြီးရသမျှပတ်စံကိုစုပါတယ်။နေ့အနည်းငယ်ကြာမှာတော့ပီဇာဆိုင်ကိုစဖွင့်ခဲ့ပေမဲ့ညာနဲ့ချီတဲ့ပီဇာဆိုင်နေနဲ့ရှင်ပြိုင်ဖို့ဆိုတာမလွယ်ကူလာပါဘူး။အဆင်ပြေချင်တော့ပီဇာပြိမ်ပွဲတစ်ခုမှသူဟာအနိုင်ရပြီးသူ့ပုံနဲ့မဂ္ဂဇင်းမှာဖော်ပြခံပြီးတဲ့နောက်စားသုံးသူတွေဟာသူ့ဆိုင်ကပီဇာကိုလာမိကြပါတယ်
။ So I'm famous what's going on now? Why?
အင်ဂျီမဲဖြစ်ခဲ့တဲ့ဘဝကိုမမေ့တဲ့အက်ဒီနီစာဗုဒ္ဓဟူးနေ့တိုင်းပရဟိတအလူတန်လုပ်ပါတယ
် And I told the homeless guy smile
ငွေဆိုရာအဝင်ရှိတယ်လို့အထွက်လဲရှိပါတယ်ဒါပေမဲ့ဒီငွေကိုဘယ်လိုသုံးလိုက်တယ်လဲဆိုတဲ့အပေါ်မှာတန်မိုးကော်သွားတာပါလို့လဲအက်ဒီနီစကပြောပါတယ်တခါတလေမှာတော့လူတွေဟာသူတို့ပေါ်ယုံကြည်မှုဆိုတာကိုလိုချင်တဲ့စိတ်ရှိတာကြောင့်လဲနယူးယောက်မှာအထက်6ထပ်ပါတဲ့အင်ဂျီမဲဂီယာကိုဆောက်လုပ်ဖို့အက်ဒီနီစကစီစဉ်နေပြီးအဲ့ဒီမှာကိုလုံးတွေစာရေးစာဖတ်နိုင်ကိုလည်းစီစဉ်ထားပါတယ်ခင်ဗျာ
အမေရိကန်ကအင်ဂျီမဲ့တွေအခြေအနေကိုအောင်ပြောပြခဲ့တဲ့သုဒ္ဓဆောင်တွေအမေရိကန်တခွင်မှာနားဆင်ကြည့်ရှုခဲ့ရတာပါအခုတော့သိပ္ပံနဲ့ဤပညာကဏ္ဍပါဒီတစ်ပတ်မှာတော့ AI ဉာဏ်ရည်တုနဲ့ဒီဉာဏ်ရည်နဲ့ပဲရှင်းမျိုးအကြောင်းကိုပြောထားပါတယ် artificial intelligence အတူကောက် AI ဉာဏ်ရည်တုဆိုတာဟာစက်တွေ software model တွေမှာရှိတဲ့အသိဉာဏ်စွမ်းဆောင်နိုင်တဲ့မှတ်ဉာဏ်မျိုးလို့ IT နည်းပညာရှင်ဒေါက်တာရဲကျော်သူကပြောပါတယ်။ဒီစက်တွေတူပနိုင်အောင်လို့သုတေသနလုပ်နေတဲ့ဉာဏ်ရည်နယ်ပယ်ရှင်မျိုးကြောင်းဒေါခင်မျိုးသက်ကမေးမြန်းထားတာကိုတော်ဝါကြီးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ။
ပန်ပညာရဲ့အထက်မှာဉာဏ်ရည်တုနည်းပညာပေါ့နော် artificial intelligence ဆိုရဲဘာသာရပ်ဟာဆိုရင်အခုနောက်ဆုံးအများကဟိုစိတ်ဝင်စားနေဖြစ်လာတဲ့ဘာသာရပ်ပါဆရာဒီ2024ခုနှစ်မှာဆိုလို့ရှင်ဒီယူဘဗေဒပညာရှင်တယောက်ကဒီ AI နဲ့ပတ်သက်ပြီးတော့ Nobel ဆုလည်းရသွားပါတယ်ဆရာဆိုတော့ဒီ AI ဆိုရဲပေါ့နော်ဉာဏ်ရည်တုနည်းပညာဆိုတာဘာလဲဆိုတာကိုသိချင်ပါတယ်ဆရာရှင်းပြပါ
AI ကိုကျွန်တော်အလွယ်ရှင်းရမယ်ဆိုရင်တော့စက်တွေ software model တွေမှာရှိတဲ့သိဉာဏ်စွမ်းဆောင်နိုင်တဲ့မှတ်ဉာဏ်မျိုးခေါ်တာပေါ့လေအဲ့တော့ AI ရဲ့တမိုင်းကိုပြောရင်တော့အရှိပဲပေါ့လေတကယ်တမ်းကွန်ပျူတာစပေါ်တာလည်း1950လောက်မှဆိုတော့တကယ်တော့အဲ့မတိုင်ခင်ကကျွန်တော် AI ဆိုတဲ့ concept ကစနေပါပြီတကယ်တမ်းစလို့ဖြစ်တာတော့အဲ့နောက်ပိုင်း1950လောက်ပိုင်းကျမှလုပ်ဖြစ်တာပေါ့လေ AI မှာကျွန်တော်တို့ approach တွေအမျိုးမျိုးရှိတယ်လက်ရှိအသုံးပုံမဲ့ approach နှစ်ခုပဲပြောပါဆိုလို့ရှင်တော့နှစ်ပိုင်းရှိတယ်မြဲတစ်ပိုင်းကကျတော့ကျွန်တော်တို့ classical AI ပေါ့လေtransitional AI လို့ပြောလို့ရတယ်။ဒီမှာ symbolic ကိုတုံးပြီးထုတ်တဲ့ AI လို့လည်းပြောလို့ရတယ်ပေါ့။အဲ့ဒီဘိုင်းရဲ့နောက်တစ်ဘိုင်းကကြတော့ကျွန်တော်က classical AI ဆိုပြီးတော့ရှိတယ်ပေါ့လေ။အဲ့တော့အဲ့နှမျိုးကဘာလဲဆိုတော့ဆိုပါစို့ကျွန်တော်တို့ classical AI ဆိုတာကြတော့မဒီလိုလိုင်းဒီလိုလုပ်မယ်မှာနောက်ထပ်ဒီလို case ဆိုလို့ရှင်တယ်ဒီလိုရှင်းမယ်စသဖြင့် rule တွေသတ်မှတ်ပြီးတော့သွားတဲ့ပုံစံမျိုးပေါ့။classical AI ကကြတော့ကျွန်တော်တို့က data plus algorithm ဆိုတဲ့ပုံစံမျိုးပေါ့။အဲ့တော့ data ကိုအားယူလာတယ်ပေါ့လေ။ data ရေအများကြီးသုံးပြီးတော့ data နေပြီးတော့မှကျွန်တော်တို့ကalgorithm နဲ့ land လုပ်မယ်ဆိုတဲ့ပုံစံမျိုးပေါ့အဲ့လိုမျိုးအကြံဉာဏ်မျိုးခွဲကြလို့ရပါတယ်ဗျ။အဲ့တော့ AI ဆိုတော့အလွယ်ရှင်းရရင်ပေါ့လေ
။ဟုတ်ကဲ့ဆရ။ဆိုတော့ဒီ AI ထဲမှာ artificial intelligence ဆိုတော့ဒီ intelligence ကဘယ်နှမျိုးလောက်ခွဲနိုင်ပါလဲဆရ
။ American ကျွန်တော်တို့စိတ်ပညာရှင်ပေါ့လေ။ Gartner ရဲ့အတိုင်းပဲကျွန်တော်တို့သွားမယ်ဆိုလို့ရှိရင်ကျွန်တော်10မျိုးပေါ့။အဲ့တော့ intelligence ဆိုတာကိုဘယ်လို define လုပ်ကြမလဲပေါ့10မျိုးပေါ့။အဲ့တော့ linguistic intelligence, spatial intelligence, artistic intelligence,emotional intelligence, numerical, physical, sensory, reflective intelligence ဆိုပြီးကျွန်တော်အဲ့လိုမျိုးဖွဲလို့ရပါတယ်။အဲ့တော့တမျိုးချင်းစီကိုကျွန်တော်ဟိုအတူအလွယ်ရှင်းပြရမယ်ဆိုလို့ရှိရင် linguistic intelligence ဆိုတာကျတော့ကျွန်တော်လူတွေမှာကျွန်တော်တို့ဘာသာစကားဆိုတာရှိတယ်ပေါ့နော်။အဲ့တော့အဲ့ဒါကျွန်တော်လေးကြီးတယ် intelligence အပိုင်းမှာအဲ့တော့ဘာသာစကားကိုကျွန်တော်ကလေ့လာနိုင်တယ်။ဘာသာစကားကိုသုံးပြီးတော့ကျွန်တော်ကတောင်းတတရား communication လုပ်နိုင်တယ်။အဲ့အဲ့ဒီဘိုင်းပေါ့နော်။အဲ့တော့အဲ့ဒီလူမျိုးကိုကျွန်တော်ကဆက်ကိုကွန်ပျူတာကိုပေါ့လေ model ကိုကျွန်တော်က train လုပ်နိုင်မလားကွန်ပျူတာကကျွန်တော်လူတွေပြောတဲ့စကားကိုနားလဲနိုင်လို့ရှိရင်ကျွန်တော်ကအလုပ်တွေအများကြီးကျွန်တော်လုပ်လို့ရပြီအပြန်အလှန်ဆက်ဆံလို့ရပြီခိုင်းလို့ရပြီသင်ပေးလို့ရပြီဆိုတာဖြစ်လာတဲ့အတွက်ကြောင့်မလို့အဲ linguistic intelligence ဆိုတဲ့ဟာကိုလည်းကျွန်တော်က AI မှာဆိုအရေးကြီးတယ်လို့ဆိုပါတယ်အခု ChatGPT မှာလုပ်နေကြတယ်ဆိုပေါ့နော်လူကကျတော့လွယ်ဆုံးနည်းကစကားပြောပြီးဆက်သွယ်မယ်စာရိုက်ပြီးဆက်သွယ်မယ်ကျွန်တော်ဘာသာစကားကိုသုံးပြီးတော့မီဒီယာတစ်ခုနေလဲတုံပြီးတော့ဆက်သွယ်ရအောင်ဆိုတော့အဲ့ဒီပိုင်းကိုကျွန်တော် linguistic intelligence လို့ခေါ်ပါတယ်အဲ့နောက်တစ်ပိုင်းကကျတော့ကျွန်တော်က spatial intelligence ပေါ့လေအဲ့ဒါကျတော့ကျွန်တော် physical world ပေါ့ကျွန်တော်လူတွေမှာကျွန်တော်တို့ကနီးနားမှာရှိတဲ့ပစ္စည်းဘာရှိတယ်ပေါ့ဟိုမှာနီးနားမှာရေဘူးရှိတယ်ကွန်ပျူတာရှိတယ်ဘယ်လိုပစ္စည်းတွေရှိတယ်ဘယ်လိုသွားရမယ်လာရမယ်စသဖြင့်အဲ့ဒီ physical world ကိုနားလည်တဲ့ intelligence ကျွန်တော်တို့မှာရှိတယ်စက်တွေကိုလည်းဥပမာ robot တို့ car တို့ဆိုလို့ရှိရင်လည်းအဲ့လိုမျိုး intelligence ရှိမှကျွန်တော်တို့ကတားဆီးတွေကိုချော်ပြီးတော့ကိုလိုချင်တဲ့တက်ကတ်ကိုသွားနိုင်ပါဘူးအဲ့ဒီဘိုင်းကိုကျွန်တော်တို့ကspatial AI ဆိုပြီးတော့ကျွန်တော်ခေါ်ကြပါတယ်အဲ့တော့ computer vision တို့ robotic သမားတွေနဲ့သက်ဆိုင်တယ်ပေါ့လေနောက်တစ်ခုနံပါတ်3ကျွန်တော်တို့ artistic intelligence ကြတော့ကျွန်တော်တို့လူတွေမှာเนาะအမှုပညာသမားတွေရှိမယ်အမှုပညာကိုခံစားနိုင်တယ်အဲနောက် designer design တွေကျွန်တော်တို့ပကြီးပပူတွေစသဖြင့်အများကြီးရှိကျွန်တော်လူတွေမှာနေတူကဒီ design တွေ art တွေနဲ့ကျွန်တော်ဆက်ဆံနေရတယ်သွားနေရတယ်ဆိုပုံစံရှိတာဟုတ်အဲ့တော့ကျွန်တော်တို့ model တွေကိုတကယ် advanced level သွားခြင်းလဲဆိုလို့ရှိရင်အဲ့လိုမျိုးစက်ကပြည်ဆွဲနိုင်တဲ့နော် creative ဖြစ်တာမျိုးပေါ့တခုခုကိုသူအသစ်ဖန်တီးနိုင်တာမျိုးဥပမာကျွန်တော်ရှိပြီးသားအနုပညာလဲရတွေကိုပဲခြေခံပြီးတော့အနုပညာ design တခုပကြီး design အသစ်တခုဆွဲနိုင်တဲ့အရေးချင်းမျိုးဆိုတာလိုအပ်တယ်လीအဲ့တော့အဲ့လိုမျိုးအသိပညာပေါ့လीအဲ့လိုမျိုးအသိဉာဏ်ကိုကျွန်တော်တို့က artistic intelligence လို့ခေါ်ပါတယ်နောက်နံပါတ်4ကကျတော့ကျွန်တော် emotional intelligence ပေါ့အဲ့တော့ကျွန်တော်လူဆိုတဲ့အတိုင်းပဲစိတ်တူတယ်ဝမ်းနည်းတယ်နော်နောက်ပျော်တယ်ဥပမာချစ်တယ်ဘာနဲ့ဆိုင်မုန်းတယ်စသဖြင့်အဲ့လိုမျိုး emotion ဖြစ်တဲ့အပိုင်းတွေကရှိတယ်ပေါ့နော်အဲ့ဒီကလေးတွေမှာတော့အဲ့လို emotion ဖြစ်တဲ့ပိုင်းတွေကကျွန်တော်တို့ကပြောတဲ့စကားအနေနဲ့လေ့လာလို့ရတယ်ခံမှန်းလို့ရတယ်ပေါ့လေ။နောက်မျက်နှာအမူအရာကိုယ်ခံအမူအရာနောက်ရိုက်ထားတဲ့စာတွေစာရောင်းတွေကနေပြီးတော့လည်းကျွန်တော်တို့ကဒီစာကတော့ ရိုင်းတဲ့စာဒီစာတော့နော်ဟို hate speech ပါတယ်ဒီစာတော့ကျွန်တော်တို့မှာချစ်ချောင်းကြိုက်ချောင်းပြောနေတဲ့ပျော်ရွှင်တဲ့အကြောင်းကိုပူစားပြတယ်စသဖြင့်အဲ့လိုကိစ္စတွေကိုလည်းကျွန်တော်တို့ကစက်ကနားလည်နိုင်မှအဆင်ပြေမယ်ပေါ့လေအဲ့ဒါမျိုးကြောင့်ကျွန်တော် emotional AI affective computing ဆိုပြီးတော့ခေါ်ကြတယ်ပေါ့အဲ့ဒီဘိုင်ကိုလုပ်နေတဲ့သုတေသပညာရှင်တွေအများကြီးရှိပါတယ်အဲနောက်တစ်မျိုးကကြတော့ကျွန်တော်နံပါတ်5ပေါ့နံပါတ်5ကကြတော့ကျွန်တော်တို့ numerical intelligence ပေါ့အဲ့ဒါကကြတော့နံပါတ်2အသင်္ချာဆန် concept တွေပေါ့လေနောက် logical reasoning နဲ့သက်ဆိုင်ပါတယ်တကယ်ကွန်ပျူတာမှာကျွန်တော်တို့ကဘာသာစကားနဲ့ပေါ့အခုချက်တင်ပဲလို့လို့ဘာပဲလို့လို့စာရေးပဲရိုက်တယ်ပဲဆိုတော့နောက်ွယ်မှာတကယ်ကတော့01ပေါ့လေခန်းနံပါတ်တင်နဲ့ပြောင်းပြီးတော့မှလောက်ကြရတာပေါ့အဲ့အဲ့ဒါလည်းတပိုင်းပေါ့လေနောက်တစ်ခုကကျွန်တော်လက်တွေ့ engineering ကိစ္စတွေနောက် science လုပ်တရားကြတော့တေချာ model နဲ့ simulation လုပ်ပြီးတော့တွားကြရတာပေါ့ဥပမာမုန်တိုင်းကိစ္စတို့ဘာလို့မိုးလေဝသနဲ့ပတ်သက်တာခံမှန်းတာမျိုးဆိုကျွန်တော်တို့ကတကယ်ကို super computer တွေသုံးပြီးလောက်ကြရတာပေါ့လေဆိုတော့အဲ့လိုမျိုးကိစ္စတွေအတွက်တွက်နိုင်ချက်နိုင်ဖို့သင်ချာကိုနားလည်နိုင်တဲ့knowledge ရှိတဲ့ဟာမျိုး intelligence မျိုးကိုကျွန်တော်က numerical intelligence ခေါ်ပါတယ်အဲ့ဒါလည်း divine ပေါ့လေအဲ့ဒါကိုလည်းတစ်သေးဝင်လုပ်နေတဲ့လူတွေအများကြီးရှိပါတယ်နောက်နံပါတ်6ကျွန်တော်တို့ physical intelligence ကျွန်တော်လူသားတွေမှာကျွန်တော်လမ်းလျှောက်နိုင်တယ်ပြေးနိုင်တယ်လေးမနိုင်တယ်ရေကူးနိုင်တယ်ကောင်းမောင်းအဲ့လိုမျိုးအလုပ်တွေကိုလည်းကျွန်တော်တို့ကစက်ကိုသင်နိုင်အောင်စက်ကနားလည်နိုင်အောင်ကျွန်တော်လုပ်ကြမယ်ဆိုတဲ့ကိစ္စမျိုးကိုကျွန်တော်က physical intelligence လို့ခေါ်တာပါ physical behavior တွေကိုစက်ကနားလည်ပြီးတော့လူတွေနဲ့ဆက်နေချာမှာ communication လုပ်တဲ့ခါမှာပို့ပြီးတော့အဆင်ပြေဖို့အတွက်သူတင်ကြအလုပ်ကြရတဲ့အပိုင်းပေါ့လေအဲ့ဒါကိုကျွန်တော် physical intelligence ခေါ်ပါတယ် sensory intelligence ကတော့နော် visual audio ပိုင်းဒါမကဘဲနဲ့ခြိအတွေ့အနံ့အရသာစသဖြင့်အဲ့ပိုင်းတွေပါဥပမာကျွန်တော် sales lab ပေါ့ robot arm ကိုကျွန်တော်တို့က sales ကိုကန်ရတဲ့ခါမှာကျွန်တော်တို့သူဘလောက် data နဲ့ lag ကကွာညှိရမယ်ဆိုတော့ဟာမျိုးစမ်းရှိဖို့လိုတယ်ပေါ့လေအခုသူတစ်ပြင်းတော့ကျွန်တော် wearable device တွေမတားထုတ်တဲ့မျက်မှန်လိုဟာမျိုးတွေနောက်ဓာတ်ကြီးလိုနော်စင်စာစင်နော်ဝင်လာတဲ့ data နဲ့ဒီလိုနိုင်မှုအတွက်ကျွန်တော်က sensory intelligence ဆိုတဲ့ knowledge လိုပါတယ်အဲ့ဘန်ကိုကျွန်တော် sensory intelligence လို့ခေါ်ပါတယ်နောက်ကျွန်တော် reflective intelligence ဆိုတာကြတော့နောက်ဆုံးပေါ့နောက်ဆုံး reflective intelligence ဥပမာလူတွေကချက်စကားရဲဆိုပါလို့စကားအောင်သက်သက်မပေါ့ဘူးဗျာတကယ်တော့ decision making လုပ်တဲ့အပိုင်းပါမယ်နောက် problem solving ဆိုတဲ့အပိုင်းပါမယ်နောက်တစ်ဖက်လူရဲ့အကွက်ပုံပြီးတော့ learning လုပ်သွားတဲ့အပိုင်းတွေရှိတယ်ဆိုတဲ့ဆိုတော့ကျွန်တော်ကပြဿနာတစ်ခုဖြစ်တယ်ဥပမာတစ်ခုအတွေ့အကြုံတစ်ခုရပြီဆိုလို့ရှိရင်အဲ့ experience ကိုအခြေခံပြီးတော့လူကကြတော့ต้องตัดနိုင်တဲ့အရေးချင်းရှိတယ်အဲ AI မှာတော့အဲ့ free ရတကယ်တော့အစပိုင်းလိုပဲကျွန်တော်ပြောလို့ရပါသေးတယ
်အဲဒီတစ်ပတ်တော့ဆရာ artificial intelligence
ဟုတ
်ကဲ့ပါတက်ပြီးတော့ဏိဒန်းပေါ့เนาะနောက်တစ်ပတ်ကျရင်တော့ဆရာဒီ AI ရဲ့ဖခင်ကြီးအကြောင်းလို့ပါတော့အကုန်လုံး session ပြပေးပါဆရာ
ဟုတ်ကဲ့ပါခင်ဗျဟုတ်ကဲ့ပါကျေးဇူးတင်ပါတယ်ဗျဟုတ်
AI ဉာဏ်ရည်တူနဲ့ဒီဉာဏ်ရည်နဲ့ပဲရှင်းမျိုးကြောင့်ဒေါက်ခင်မျိုးသက်ပြောပြခဲ့တာပါအခုတော့ VO American တိုင်းရဲ့တောက်ကြညာအစည်းအဝေးနဲ့ဆုံးမသက်ခင်သတင်းချင်းချုပ်မခင်ဖြူထွေးပြောပြပေးပါဦးခင
်ဗျာမြန်မာပြည်သူတွေငြိမ်းချမ်းရေးအတွက်နိုင်ငံတွေအားလုံးကဝမ်းဝမ်းကြိုးပမ်းပေးကြဖို့ကုလသမဂ္ဂအထွေထွေမှုချုပ်အန်တိုနီယိုဂူတာရက်စ်ကအာဆီယံခေါင်းဆောင်တွေနဲ့တွေ့ဆုံတဲ့အချိန်မှာတိုက်တွန်းပြောဆိုသွားပါတယ်မြန်မာနိုင်ငံအပါဝင်ကမ္ဘာတဝန်ပြည်ပခါရီပိုးပြီးတော့ကြီးထွားလာနေတာကိုထောက်ပြပြီးငင်းငယ်ရေးဟာအရင်ကထက်မဖြစ်မနေလိုအပ်လာနေပြီလို့လာအိုနိုင်ငံဖျင်ချင်းမြို့တော်မှာသူကပြောခဲ့တာပါငင်းငယ်မှုလိုအပ်နေတဲ့မြန်မာပြည်သူတွေအတွက်နိုင်ငံအားလုံးအနေနဲ့မြန်မာနိုင်ငံပေါ်မှာနားချနိုင်မှုကိုအသုံးချပြီးအားလုံးပါဝင်တဲ့နိုင်ငံရေးဤအရာအဖြေရှာကြဖို့နဲ့မြန်မာပြည်သူတွေနဲ့ထိုက်တန်တဲ့ငင်းငယ်နဲ့အနာဂတ်ရအောင်ဝိုင်းဝန်းဆောင်ကျင်းပေးကြဖို့တောင်းဆိုပါတယ်လို့အထွေထွေမှုချုပ်ဂူတာရက်စ်ကအာဆီယံခေါင်းဆောင်တွေကိုပြောကြားခဲ့တာဖြစ်ပါတယ်အကြံဖတ်မှုတွေတိုးလာနေတဲ့မြန်မာနိုင်ငံရဲ့အခြေအနေဟာရှုပ်ထွေးတဲ့လမ်းကြောင်းပေါ်မှာရောက်နေတယ်ဆိုပြီးတော့လည်းကုလသမဂ္ဂအထွေထွေမှုချုပ်ကပြောဆိုခဲ့ပါတယ်ရှင်တခါတီတော်တွင်းမှာပဲဒီမြန်မာနိုင်ငံအပါအဝင်ဘယ်နေရာမှာမဆိုပြည်သူတွေကိုယ်တိုင်လွတ်လပ်တဲ့အနာဂတ်ဖော်ဆောင်နိုင်ရေးကိုအားပေးနေပါတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးအက်သနီဘလင်ကန်ကလည်းပြောဆိုလိုက်ပါတယ်မြန်မာနိုင်ငံပုံမငြိမ်းချမ်းပြီးအားလုံးပါဝင်နိုင်တဲ့အနာဂတ်ဒီမိုကရေစီနိုင်ငံတည်ဆောက်နိုင်ရေးအမေရိကန်ကအရှိန်မြင့်ကြိုးပမ်းပေးနေပါတယ်ဆိုပြီးတော့သူကလည်းဒီလာအိုနိုင်ငံဗီယက်နမ်မျိုးမှာကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းမှာပဲပြောဆိုသွားခဲ့တာပါမြန်မာနိုင်ငံဒီမိုကရေစီအရေးအမေရိကန်ပြည်ထောင်စုရဲ့ပန်ပိုးကျိုးပတ်မှုတွေကိုပြောကြားခဲ့တယ်လို့ဒီမြောက်ကိုရီးယားရဲ့ဒေသတွင်းချင်းချောက်မှုတွေကိုရှုံချခဲ့ပြီးတော့အင်ဒိုပစိဖိတ်ဒေသမှာလွတ်လပ်စွာရေကြောင်းလေကြောင်းတွာလာမှုတွေရှိဖို့နဲ့ကုန်သွယ်ရေးနဲ့ရေကြောင်းတွာလာမှုတွေမှာအရေးပါတဲ့ထိုင်ဝမ်ကျွန်းဆွယ်တလျှောက်မှာတည်ငြိမ်မှုရှိရေးအတွက်ကိုလည်းဆက်လက်အားပေးလှုံ့ဆော်သွားမယ်ဆိုပြီးတော့သတင်းစာရှင်းလင်းပွဲအတွင်းမှာဝန်ကြီးပလင်ကန်ကပြောဆိုခဲ့ပါတယ်မြန်မာရေပိုင်တဲ့ထဲကိုမှလမ်းမပြီးတော့ရောက်သွားတဲ့ဘင်္ဂလားဒေ့ရှ်ငါးဖန်းဆက်လီတွေကိုတော့မြန်မာရေတပ်ကပြစ်ခတ်ဖမ်းဆီးလို့လုတူဦးသိဆုံးပြီးတော့ဒါစင်နဲ့ချီဖမ်းဆီးခံခဲ့ရတယ်လို့ဘင်္ဂလားဒေ့ရှ်ကပြောပါရရှင်
။ကျေးဇူးပါမခင်ဖြူထွေးအခုလိုသတင်းအချင်းချုပ်ပြီးမှတော့ဒီညတောက်ကြညာအတွက် VOA စီစဉ်တွေကတော့ဒီမှာပဲပြီးဆုံးသွားပါပြီ။ဒီညအစီအစဉ်ထုတ်လွှင့်မှုကကိုရရန်နိုင်ပါ။စပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ ရော့မက်ကလင်းနဲ့ဂျိုဂီတို့ဖြစ်ပါတယ်ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမမာ VOA ကိုအခုလိုနားဆင်ကြည့်ရှုအားပေးခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်သောရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့လူရဆန္ဒပြပါရှင်လန်းချမ်းမြေကြပါစေကောင်းကောင်းလေးအိဆက်အနိုင်နေတဲ့ညဖြစ်ကြပါစေခင
This program has come to you from the Voice